Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်ရဲ့2022ခုနှစ်ဇူလိုင်လ3ရက်တနင်္ဂနွေနေ့ညစီစဉ်နေကို Washington DC မြို့တော်ကနေတိုက်ရိုက်ခြုံလွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 52နဲ့လိုင်းလံမီတာ190တို့ကနေတိုက်ရိုက်ခြုံလွှင့်ပေးနေပါပြီရှင် VOA ရဲ့ Radio စီစဉ်နေကိုတော့အတန်နဲ့တာမကရုပ်တန်နဲ့ပါဖြည့်ဆွတ်တင်ဆက်ပေးနေပါတယ် VOA Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာburmese.voanews.com တို့ကနေပြီးတော့ကြည့်ရှုနားဆင်လို့ရပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်နဲ့ကျွန်မခင်ဗျူချွေးတင်ဆက်ပေးပါမယ်ရှင
်အန်ဒီခတ်သိကင်းကြီးကြပါစေယူကရိန်းနဲ့ဆက်ကရုရှားမျိုးတပြုတ်မှာပေါက်ကွဲခဲ့တဲ့အတွက်လူအနည်းဆုံး3ယောက်သေဆုံးသွားခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောလိုက်ပါတယ်ရုရှားပြည်သူတွေသတင်းချက်လက်ရရှိအောင် software နည်းပညာတွေနဲ့ American ကြောတော့လောက်ခံပေးထားတဲ့အဖွဲ့တွေကအခုညှိပေးနေကြပါတယ်စစ်စုတစုတွင်ဝေဖန်မှုတွေနဲ့အငင်းပွားမှုတွေကြုံခဲ့ရပြီးတဲ့နောက်ယူကရိန်းစစ်ပွဲရဲ့တွန်းအားနဲ့အတူအပြည်ပြည်ဆိုင်ရာရာဇဝတ်မှုခုံရုံး ICC ဟာအနှစ်20မြောက်နေ့ကိုတောက်ချာနေ့ကဆင်နွှဲလိုက်ပါတယ်အဒီလိုသတင်းတွေပေါဝင်နောက်ဆုံးကသတင်းတွေကိုကိုစော်ဝဲနိုင်နဲ့ကျွန်တော်တပေါန်တန်းတို့ကတင်ပြကြမှာပ
ါဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေအပြီးနားဆင်ကြရမယ့်အထဲမှာတော့ရခိုင်ပြည်နယ်အတွင်းက IDP ဒုက္ခသည်စခန်းတွေထဲမှာဆယ်စုနှစ်နဲ့ချီနေထိုင်နေကြတဲ့မွတ်စလင်တွေဘယ်လိုနေထိုင်ဖြတ်သန်းနေကြပါလဲ
ဟိုရဲကဆဲကတမျိုးလာဝကကဆေးတာတမျိုးဆာကြကတဆေးကြအဲ့ဒါအများကြီးပဲမကိုက်ဘူးကြီးကြီးတဲ့ကြီးကြီးများတယ်
ရခိုင်ပြည်နယ်အတွင် IDP မွတ်စလင်တွေရဲ့တွာလာနေထိုင်စားသောက်မှုအခက်အခဲတွေအကြောင်းကိုစူးစီးတင်ပြပေးဖို့ရှိသလိုဩစတြေးလျနိုင်ငံအနောက်ပိုင်းမှာပင်လယ်ပြင်အမှိုက်တိုက်ကင်းစင်ရေးဘယ်လိုကျိုးပန်းနေကြသလဲဆိုတာနဲ့မိုးကောင်ရေရှားမှုနဲ့အစိုးရမူဝါဒတွေကြောင့်ဤရက်ကဂျုံဆိုင်လေသမားတွေအခက်အခဲကြုံနေရတဲ့အကြောင်းတွေကိုနောက်ပိုင်းမှာတင်ပြပေးသွားပါမယ်။တနင်္ဂနွေနေ့ညရဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုတော့ဒီညအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတင်မောင်စန်းနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးပါမယ်ရှင်။
ယူကရိန်းနဲ့ဆက်ကရုရှားမျိုးတပြုတ်မှာပေါက်ကွဲခဲ့တဲ့အတွက်လူအနည်းဆုံး3ယောက်သေဆုံးသွားခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။စစ်ရေးရတုံ့ပြန်မှုဘယ်လိုဂိုရော့မျိုးမှာအရက်သားတွေသေဆုံးအရက်ပဲအခြေခံအဆောက်အုံတွေပျက်စီးရတာဟာယူကရိန်းဘက်ကကြားရတာဖြစ်ပြီးစစ်ရေးအပါအဝင်အပြင်းထန်ဆုံးပုံစံနဲ့တုံ့ပြန်မှုလိုတယ်လို့ရုရှားလွှတ်တော်အမတ်အန်ဒရီကစ်ရှော့စ်က Instagram လူမှုစာမျက်နှာမှာတောင်းဆိုလိုက်ပါတယ်။ယူကရိန်းတာဝန်ရှိသူတွေဘက်ကတော့အစင်လာတိုင်းဘာမှမပြောပါဘူး။တိုက်ပိုက်ထားတဲ့ရုရှားစစ်စခန်း၄ခုတည်းကတခုကိုယူကရိန်းကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းမလီတိုပေါမြို့တော်ဝင် Ivan Fedorov က Instagram မှာရေးပါတယ်။ယူကရိန်းရှေ့ပိုက်တွန်ဘာဒေသမှာတော့ရုရှားတပ်တွေကဘုံကျဲပစ်ခတ်တိုက်ခိုက်နေတဲ့အတွက်တိုက်ပွဲတွေပြင်းထန်နေကြပါတယ်။ Liskas မြို့ကိုလုံးဝအုပ်စုဝိုင်းထားပြီးခွဲထွက်ရေးတပ်တွေရဲ့ကိုယ်စားလှယ် Andriy Marochko ကတာစတင်ဌာနကိုပြောကြားလိုက်ပါတယ်။ဒါပေမဲ့မြို့ကိုရုရှားတပ်တွေကဝိုင်းထားနိုင်တာမဟုတ်သေးပဲယူကရိန်းစစ်တပ်ရဲ့ထိတ်ချုပ်မှုအောက်မှာမြို့ကရှိနေစေဖြစ်တယ်လို့ယူကရိန်းအမျိုးသားအစောင့်တပ်ကိုယ်စားလှယ် Ruslan Muzichak ကယူကရိန်းရုပ်မြင်သံကြားကိုပြောလိုက်တဲ့အကြောင်းရုရှား Writer သတင်းဌာနကပြောပါတယ်ကာကစ်ပတ်ဝန်းကျင်ဒေသမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးလူ၄ယောက်သေဆုံးခဲ့တာ၃ဒဏ်ရာရှိခဲ့တယ်လို့သတင်းတွေကဆိုပါတယ
်ယူကရိန်းကိုကျူးကျော်တိုက်ခတ်ခဲ့တဲ့စစ်ပွဲနဲ့ဆိုင်တဲ့သတင်းအချက်အလက်တွေကိုရုရှားအစိုးရကနိုင်ငံအတွင်းကတ်သတ်ဖိနှိပ်နေတာကိုကြော်လွှမ်းနိုင်မဲ့ software ကိုအမေရိကန်ကကြော်ရောက်နောက်ခံပေးထားတဲ့အဖွဲ့အစည်းတစ်ခုကရုရှားပြည်သူတွေကိုထောက်ပံ့ပေးနေတယ်လို့အဲ့ဒီအဖွဲ့ရဲ့ပြောကြားချက်ကိုကိုကပြီး AP သတင်းဌာနမှာဖော်ပြပါတယ်။ February လမှာအင်းနေချင်းယူကရိန်းကိုကျူးကျော်တိုက်ခတ်ခြင်းကဆလို့တရားလွတ်လပ်တဲ့သတင်းဌာနတွေပေါ်ရုရှားအစိုးရကကန့်သတ်မှုတွေတင်းကျပ်လှုံ့ဆော်လာတာမှာစစ်ပွဲအဖြစ်အမည်တပ်ခေါ်ဆိုတာနဲ့စစ်ပွဲပေါ်ဝေဖန်ရေးသားကြတဲ့သတင်းတောက်တွေဟာအရေးယူခံရမယ့်ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရတာပါ။အမေရိကန်အစိုးရကငွေကြေးထောက်ပံ့ပေးထားတဲ့ Open Technology Fund OTF အဖွဲ့ကတဆင့်တန်းနဲ့ချီတဲ့ရုရှားပြည်သူတွေအတွက် Virtual Private Network လို့ခေါ်တဲ့ VPN တွေထုတ်ပေးနေတဲ့ပုဂ္ဂလိကကုမ္ပဏီတွေကိုငွေကြေးထောက်ပံ့ပေးနေတာဖြစ်ပါတယ်။အဲ့ဒီ VPN တွေသုံးပြီးအစိုးရကစင်စာပိတ်ပင်ကန့်သတ်ထားတဲ့ Internet Website တွေကိုရုရှားပြည်သူတွေကတက်ကြည့်ကြတာပါ။ရုရှားနိုင်ငံပေါ်နိုင်ငံတကာရဲ့တံခါးပိတ်ဆို့မှုတွေအသက်ဝင်လာတာကြောင့်နိုင်ငံခြားကုမ္ပဏီတွေတန်းပြည်တွင်းကထွက်ခွာသွားတဲ့အချိန်ထဲမှာပဲကုန်ကျစရိတ်တွေမြင့်တက်လာတဲ့အတွက်ရုရှားက VPN ဖြန့်ချိပေးသူတွေအတွက်အမေရိကန်က OTF အဖွဲ့ရဲ့ကူညီပံ့ပိုးပေးမှုဟာအရေးပါတယ်လို့ဆိုပါတယ်။ရုရှားနိုင်ငံထဲမှာ VPN သုံးတဲ့သူလက်ရှိမှာတသန်းခွဲရှိတယ်လို့ဆိုပါတယ်။ဒီနေ့ဟာသတင်းမီဒီယာစစ်ဆင်မှုတွေကိုတင်းကျပ်ချုပ်ချယ်ထားတဲ့တရုတ်နဲ့မြန်မာနိုင်ငံတို့မှာအသုံးပြုနေကြတာတွေကိုနမူနာယူပြီးရုရှားမှာပါအခုလိုလှုပ်ဆောင်လာတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
စစ်စုနှစ်စုတွင်ဝေဖန်မှုတွေနဲ့အငင်းပွားမှုတွေကြုံခဲ့ရပြီးတဲ့နောက် Ukraine စစ်ပွဲရဲ့တွန်းအားနဲ့အတူအပြည်ပြည်ဆိုင်ရာခုံရုံးရာဇဝတ်မှုခုံရုံး ICC ဟာအနည်း20မြောက်နေ့ကိုတောက်ချန်နေကဆင်နွှဲလိုက်ပါတယ်။ရောမဗရိညင်လို့တည်ကြတဲ့စစ်ရာဇဝတ်မှုဆိုင်ရာသဘောတူညီချက်ကို1998မှာလက်မှတ်ရေးထိုးခဲ့ကြပြီးဒါကိုအကောင့်ထဲပေါ်ဖို့2002ခုနှစ်ဇူလိုင်တရက်နေ့မှာ ICC ကိုထူထောင်ခဲ့တာဖြစ်ပါတယ်။နှစ်ပေါင်း20အတွင်းငါးမှုကိုပဲစီရင်ချက်ချနိုင်ခဲ့ပါတယ်။အားလုံးကအာဖရိကသဘုံကောင်းဆောင်တွေပေါ်စီရင်ခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေကတရားမစွဲဆိုခြင်းလို့ဖြစ်စေတရားစွဲဆိုနိုင်စွာမရှိလို့ဖြစ်စေလူမျိုးသုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုနဲ့ကျူးကျော်မှုတွေအတွက် ICC ဟာနောက်ဆုံးဖြေရှင်းစရာခုံရုံးလည်းဖြစ်ပါတယ်ဒီကနေ့တရားဥပဒေစိုးမိုးရေးကိုဆက်လက်ကန့်ဆွဲမထားနိုင်တော့ဘူးဆိုရင်မနေ့ဖာမှာလူတိုင်းအတွက်မျှော်လင့်ချက်အလွန်လုံကိုနည်းသွားပါပြီလို့ ICC ရဲ့ရှင်းလင်းချုပ်ကရင်ခန်းကပြောပါတယ်ယူကရိန်းကျူးကျော်စစ်ကြောင့်အဲ့ဒီအချက်ကိုပို့လို့အတိမတ်ပြုလာကြတယ်လို့လည်းခန်းကပြောပါတယ်အခုဒီတော့လူသိများတဲ့အဆိုအခေါင်းဆောင်တွေကို ICC ကအရေးမယူနိုင်ခဲ့သေးပါဘူး Ivory Coast ကတမရဟောင်း Laurent Gbagbo မှာအပြစ်မရှိကြောင်း ICC ကကြေညာခဲ့ရသလို Congo ရဲ့ဒုတိယတမရဟောင်း Yan Perry Bamba ကိုလည်းအယူခံရမှာတရေတေလွတ်ခဲ့ပါတယ် Kenya တမရ Uru Kenyatta ပေါ်မှာဆွဲဆိုထားတာတွေကိုလည်းဆွဲချက်မပြောက်တဲ့အကြောင်းဆုံးဖြတ်ခဲ့ပါတယ်
Scotland ပြည်သူတွေဟာ Britain ကနေခွဲထွက်ပြီးတိကျလွတ်လပ်တဲ့နိုင်ငံဖြစ်လာပြီးအပေါ်90ရာခိုင်နှုန်းစီသဘောထားကွဲပြားမှုရှိနေတယ်လို့ Sunday Times သတင်းစာကကောက်ယူခဲ့တဲ့လူမှုစစ်တမ်းမှာဖော်ပြပါတယ်။ရှင်းနေမှာ Britain ကခွဲထွက်ရေးမခွဲထွက်ရေးကိစ္စလူမှုဆန္ဒခံယူပွဲကျင်းပသွားမယ်လို့ Scotland အစိုးရရဲ့ကြေညာချက်ထွက်လာပြီးရပိုင်းအကြမှာဒီစစ်တမ်းထွက်ပေါ်လာတာပါ။ Scotland ခွဲထွက်ရေးလူမှုဆန္ဒခံယူပွဲကိုလာမယ့်အောက်တိုဘာလအတွင်းကျင်းပသွားမယ်လို့ Scotland အစိုးရဖွဲ့အကြီးအကဲ Nicola Sturgeon ကပြီးခဲ့တဲ့သတင်းပတ်အတွင်းကြေညာခဲ့ပြီးအဲ့ဒီအစီအစဉ်ကို Britain အစိုးရဘက်ကတားဆီးကန့်ကွက်မယ်ဆိုရင်ဥပဒေကြောင်းအရရင်ဆိုင်သွားမယ်လို့ပြောပါတယ်။ Sunday Times သတင်းစာရဲ့ဒါပန်နယ်ဘေ့စ်ကအခုကောက်ယူခဲ့တဲ့စစ်တမ်းအရ48ရာခိုင်နှုန်းကလွတ်လပ်ရေးကိုလိုလားပြီး48ရာခိုင်နှုန်းကတော့မလိုလားကြောင်းနဲ့9ရာခိုင်နှုန်းကတော့မသိဘူးလို့ဖြေဆိုခဲ့ကြပါတယ်။ဒါပန်နယ်ဘေ့စ်ကပဲပြီးခဲ့တဲ့ဧပြီလမှာကောက်ယူခဲ့တဲ့စစ်တမ်းမှာတော့48ရာခိုင်နှုန်းကလွတ်လပ်ရေးအတွက်ထောက်ခံပြီး49ရာခိုင်နှုန်းကမထောက်ခံကြောင်းသဘောထားပေးခဲ့ကြပါတယ်။အခုနောက်ဆုံးစစ်တမ်းကတော့လူပေါင်း1010ကိုကောက်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်။တင်းငွေတင်ညပဲတရင်တွေကို VOE ကဆက်လက်ချိန်ညနေပါလေ Al Jazeera တရင်စာဆီမှာရှီရင်အဘူအက်ကလေးကိုထိမှန်ခဲ့တဲ့ကြီးစံကိုအမေရိကန်ပြည်မှုဆိုင်ရာလေ့လာသူတွေကိုပြရလိုက်ကြောင်းပါလက်စတိုင်းအာဏာပိုင်တွေကပြောကြားပါတယ်။တင်းစားဆရာမသိဆုံးသွားရတာနဲ့ပတ်သက်ပြီးလိတ်ခဲတဲ့အခြေအနေဖြစ်နေတာကိုဖြေရှင်းနိုင်ဖို့ခြေလှမ်းတရဖြစ်တယ်လို့ပြောပါတယ်။အခုလိုချိန်ကြာချက်ကအမေရိကန်သမ္မတဂျိုးဘိုင်ဒန်အစ္စရေးနဲ့အသိပိုက်ခံအနောက်ဘက်ကမ်းကိုလာရောက်ပြီးအစ္စရေးနဲ့ပါလက်စတိုင်းခေါင်းဆောင်တွေနဲ့မတွေ့ဆုံပြီးတပတ်ကျော်အလိုမှာထွက်ပေါ်လာခဲ့တာပါ။အစ္စရေးစစ်တပ်ကသိမ်းပိုက်ထားတဲ့အနောက်ဘက်ကမ်းကိုမေလ17ရက်နေ့ကဝင်ရောက်စီးနင်းရမှာတင်းစားဆရာမရှရင်းအဘူအက်ကလေးကိုတင်းနဲ့ကြည်စားထိမှန်ခဲ့တာဖြစ်ပါတယ်။အရော့ကမ္ဘာမှာအဘူအက်ကလေးဟာလူသိများတဲ့တင်းစားဆရာမဖြစ်ပါတယ်။အဒီတုန်းကသူနဲ့အတူရှိနေကြတဲ့လုပ်ဖော်ကိုင်ဘက်တွေကရောပါလက်စတိုင်းတာဝန်ရှိသူတွေကပါအစ္စရေးရဲ့ပြစ်ခတ်မှုကြောင့်ဖြစ်တယ်လို့ပြောခဲ့ကြပါတယ်။အစ္စရေးကတော့သူ့ရဲ့စစ်တပ်ဟာပါလက်စတိုင်းတင်းနဲ့တမားနဲ့ပြစ်ခတ်ခဲ့တာဖြစ်ပြီးဘသူကတင်းစားဆရာမကိုပြစ်ခတ်တယ်ဆိုတာမရှင်းပါဘူးလို့ပြောပါတယ်။သူမကိုပြစ်ခတ်တယ်လို့ယူဆတဲ့ rifle တင်တ်ကို Israel ကဖော်ထုတ်ထားပြီးဖြစ်ကြောင်းပြောခဲ့ပြီးကြီးစံကိုမကြည့်ဘဲကောက်ချက်မစွဲလို့ကြောင်း Israel ကဆိုပါတယ်။ Israel ကိုမယုံတဲ့အတွက်ကြောင့်ကြီးစံကို Israel ကိုမပေးနိုင်ကြောင်း Palestine ဘက်ကပြောခဲ့ပါတယ်။ကိုစစ်တပ်က Palestine တွေကိုပြစ်ခတ်တဲ့အခါ Israel ကစုံစမ်းစစ်ဆေးတာလာချီနှစ်ချီကြားရပြီးနောက်ဆုံးတိတ်တိတ်ဆိတ်ဆိတ်နဲ့ပဲအမှုကိုပိတ်သိမ်းတတ်တယ်လို့လူခွင့်ရေးအဖွဲ့တွေကတော့ပြောပါတယ်။နီးနောက်ပိုင်းဆိုင်ရာအလုပ်တွေအတွက် American ကျွမ်းကျင်သူတွေကိုကြီးစံကိုပေးရခဲ့ပါတယ်လို့ Palestine ရှင်းတယ်ကြောင့်Akram Al-Katika ပြောကြပါတယ်
။လျှို့သမရရှိချင်းပြင်ဟောက်ကွန်ကျွန်းကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းကလာရောက်စဉ်သမရနဲ့အတူအုပ်စုလိုက်ဓာတ်ပုံအတူတွေ့ရခဲ့တဲ့ဟောင်ကောင်ဥပဒေပြုအမတ်ကသူ့မှာ COVID-19 ကူးစက်နေတာကိုစမ်းသပ်တွေ့ရှိခဲ့ကြောင်းဒီကနေ့အတည်ပြုပြောဆိုပါတယ်။သမရရှိဟာဗြိတိသျှတ်တို့ထံကဟောင်ကောင်ကျွန်းပြုတ်နိုင်ငံကိုပြန်အပ်ခဲ့တဲ့25နှစ်ပြည့်အခမ်းအနားတက်ရောက်ဖို့လုံခြုံရေးတွေတင်းကျပ်စွာချထားပြီးတွားရောက်ခဲ့တာပါ။ဒါဟာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့က တရုတ်ပြည်မှာကြီးပြင်ပကိုတမရရှိအနေနဲ့ပထမဆုံးချိန်တွားရောက်ခြင်းလည်းဖြစ်ပါတယ်အသက်40နှစ်အရွယ်စတီဗင်ဟိုးဟာတရုတ်ပြည်မှာကြီးကိုလိုလားတဲ့ပါတီဝင်အမတ်တဦးဖြစ်ပြီးဂျာတာပရိနေကတမရရှိချင်းဖြစ်တဲ့အတူဓာတ်ပုံတွဲရိုက်ဖို့ခွင့်ပြုချက်ရခဲ့တဲ့လွတ်တော်အမတ်တရားတွေကတဦးဖြစ်ပါတယ်စတီဗင်ဟိုးဟာတမရရှိရဲ့အနောက်ဖက်နှစ်တန်းကျော်မှာရပ်နေခဲ့တယ်လို့အစိုးရကထုတ်ပြန်တဲ့အဲ့ဒီအုပ်စုလိုက်ဓာတ်ပုံမှာပါရှိပါတယ်သမရရှိနဲ့ဓာတ်ပုံရိုက်တဲ့ဂျာတာပရိနေကဆန့်တက်မှုမှာတော့သူ့မှာကိုဗစ်ကူးစက်နေတယ်ဆိုတာကိုမပြသခဲ့ပေမဲ့နောက်တနေ့တောက်ကြံနေဆန့်တက်တဲ့အခါမှာမသေးကြတဲ့အဖြစ်ထွက်လာတယ်လို့ဆိုပါတယ်အဲ့လိုမရတဲ့အဖြစ်ထွက်လာပြီးတဲ့နောက်တောက်ကြံနေကပြုလုပ်တဲ့အခမ်းအနားကိုသူ့အနေနဲ့မတက်ဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်သူနဲ့တခြားတဦးတို့ကိုဗစ်ကူးစက်နေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ကလေးဖြတ်ချပေးတဲ့စေကန်းတွေနဲ့တခြားနေရာတွေကိုအင်တာနက်ပေါ်မှာရှာခဲ့ကြည့်ခဲ့သူတွေရဲ့သတင်းအချက်အလက်တွေကို Google ကအလိုလျောက်ဖြတ်ပေးသွားမှာဖြစ်ပါတယ်။ပုဂ္ဂလိကသတင်းအချက်အလက်တွေကာကွယ်ရေးနဲ့ပတ်သက်ပြီးသူ့ရဲ့ blog မှာ Google ကတောက်ချာနေကအခုလိုတင်ခဲ့တာဖြစ်ပါတယ်။အမေရိကန်တရားလွှတ်တော်ချုပ်ကကလေးဖြတ်ချတာဟာဖွဲ့စည်းပုံကပေးထားတဲ့အခွင့်အရေးမဟုတ်ဘူးလို့ဆုံးဖြတ်ပြီးတဲ့နောက်ပိုင်းမှာပြည်နယ်တွေကကလေးဖြတ်တာကိုတားပြစ်တဲ့ဥပဒေတွေပြဋ္ဌာန်းခဲ့တာကြောင့် Google ကအခုလိုကြေညာလိုက်တာဖြစ်ပါတယ်။ဒီနယ်ဥပဒေတချို့မှာကလေးဖြတ်ချတာဒါမှမဟုတ်ပြက်ကျလို့ကုသမှုအင်တာနက်မှာရှာဖွေရင်ကိုပဲတရားစွဲဆိုရမှာအဲ့ဒီသတင်းအချက်အလက်တွေကိုအသုံးပြုနိုင်ပါတယ်။အစိုးရတွေကစုံစမ်းစစ်ဆေးကြတဲ့အခါသူတို့အများရှိသူတွေရဲ့ digital မှတ်တမ်းဒါမှမဟုတ်အင်တာနက်မှတ်တမ်းတွေကိုထောင်ချီတောင်းဆိုမှုတွေရှိတယ်လို့ Google ကပြောပါတယ်။ဒါ့အပြင်ကလေးဖြတ်တဲ့စေကန်းဖွဲ့တွေသာမကကလေးမွေးအောင်လုပ်ပေးတဲ့စေကန်းတွေမွေးစေဝါပါဝင်စေဝနာနယ်တွေကုသပေးတဲ့စေကန်းနဲ့အဖွဲ့တွေကိုယ်လေးချိန်ချပေးတဲ့စေကန်းတွေနဲ့အလားပြန်ခွဲစိတ်ကူးသားမှုလုပ်ပေးတဲ့စေကန်းတွေကိုရှာဖွေကြည့်ရှုရလေကြည့်ရှုကြောင်းမကြအောင်အလိုလျောက်ဖြတ်ပေးမှာဖြစ်ပါတယ
်။ဩစတြေးလျနိုင်ငံအရှိဘက်ချန်ဒေတာမှာမိုးအဆက်မပြတ်ရွာသွန်းနေတာနဲ့လေပြင်းတိုက်ခတ်မှုတွေကြောင့်နိုင်ငံရဲ့အကြီးဆုံးစစ်နေမြို့အနောက်တောင်ပိုင်းကထောင်ထဲရှိတဲ့ဒေသကနေဘေးလွတ်ရာကိုရှောင်တိမ်ပေးကြဖို့အာဏာပိုင်တွေကညွှန်ကြားချက်ထုတ်ပြန်ထားပါတယ်
။ So this combination of heavy rainfall and the overflow
အခုလိုမိုးသက်ထန်စွာရာသွန်းခြင်းအကျိုးဆက်အဖြစ်နဲ့ဝါရန်ဂမ်ဘာဆယ်ကရေတွေရှန်ထွက်ကျလာမှုကျလာခြင်းကမြစ်ချောင်းရေတွေရှန်ပြီးတိဒါကြီးမားတဲ့ရေကြီးမှုတွေနဲ့ရင်ဆိုင်ရနိုင်ပါတယ်လို့ဩစတြေးလျအရေးပေါ်ဌာနနဲ့ခုခံကာကွယ်ရေးဝန်ကြီးစတက်ဖ်ကုတ်ကပြောသွားတာပါမနစ်ကဒီဒေသမှာကြုံတွေ့ခဲ့ရတဲ့အလားတူမိုးသက်ရေကြီးမှုတွေကအခုတစ်ခေါက်ပိုဆိုးလာနိုင်တယ်လို့ဆိုပါတယ်ဒါပြင်2021ခုနှစ်ရေကြီးမှုတုန်းကအနေရမကြုံခဲ့ရသူတွေအနေနဲ့လည်းအခုဒီချိန်မှာမနစ်ကလိုပဲဘာမှမဖြစ်ဘူးလို့ယူဆလို့မရနိုင်ကြောင်းဝန်ကြီးစတက်ဖ်ကုတ်ကပြောကြားခဲ့ပါတယ်ခင်ဗျာ
တင်းငွေနေညအတွက်နောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်နဲ့ကိုစော်ဝင်းလိုင်တို့ပြပြပေးကြရပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေတင်ပြပေးပါမယ်။2012ခုနှစ်ရခိုင်ပြည်နယ်အတွင်းဘာသာရေးလူမျိုးရေးအခြေခံပြည်ပခါတွေကြောင့်ဒုက္ခသည်စခန်းတွေတွေကိုရောက်ခဲ့ကြတဲ့ရိုဟင်ဂျာအများစုပါတဲ့မွတ်စလင်တွေဟာဆယ်စုနှစ်တခုကြာလာပြီမဲ့လို့ဒုက္ခသည်စခန်းတွေထဲမှာပဲမျောလင့်ချက်မဲ့အနာဂတ်မဲ့ဆက်ရှိနေဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်တွေကမွတ်စလင်အများစုဟာမြန်မာနိုင်ငံတော်ဝန်သွာလာခွင့်မဆိုထားနဲ့ရခိုင်ပြည်နယ်အတွင်းနဲ့မြို့ပေါ်တွေကိုတောင်လွတ်လပ်စွာသွာလာခွင့်မရှိဘဲပြိပင်ခံထားတာပါ။2012ကနေ2022ခုနှစ်အထိဆယ်စုနှစ်တစုစာပိတ်လောင်ခံထားရတဲ့ရခိုင်ပြည်နယ် IDB ဒုက္ခသည်စခန်းတွေကမွတ်စလင်တွေရဲ့မျောလင့်ချက်တောင်းဆိုချက်တွေနဲ့ပတ်သက်လို့မဆုမွန်မွန်ကမေးမြန်းပြီးတော့စူးစီးတင်ပြပေးထားပါရရှင်
။လွန်ခဲ့တဲ့ဇန်နဝါရီ2012ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်လူများပြားသေးကြခဲ့ရတယ်လို့နေအိမ်တွေစီးပွားရေးလုပ်ငန်းတွေပါတော်တော်များများဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်။ရိုဟင်ဂျာတွေအပါအဝင်ထာနေမွတ်စလင်တွေကိုမူရင်းနေရာတွေကနေ IDP ပြည်တွင်းဒုက္ခသည်စခန်းတွေမှာအာဏာပိုင်တွေကနေရာချထားပေးခဲ့ပါတယ်။2018ခုနှစ်အတွင်းမှာပြည်ပခါတွေကတကြော့ပြန်ဖြစ်လာပြီးတော့ဒေသခံရိုဟင်ဂျာတိမ်းနဲ့ချီပြီးနေဆက်ဖြတ်ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့အတွက်သူတို့တွေနေရရင်ပြန်ရေးကပိုးပြီးတော့မှအလံဝေးလာပါတယ်။အဲဒီနောက်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့စစ်တပ်တို့ကြားတိုက်ပွဲတွေနဲ့မြန်မာနိုင်ငံမှာဆ ਿਆ နာတိမ်းပြီးတဲ့နောက်ပိုင်းအခြေအနေတွေကြောင့်ဒုက္ခသည်တွေနေရပြန်ရေးဟာလဲမျောလင့်ချက်ပိုးပြီးတော့ကင်းမဲ့လာပါတယ်။မွတ်စလင်ဒုက္ခသည်တွေခိုလုံနေထိုင်ရာစစ်တွေမြို့နယ်တက်ကယ်ပြင်ဒုက္ခသည်စခန်းကဥမောင်လေးက2012ခုနှစ်ကနေ2022ခုနှစ်အထိဆယ်စုနှစ်တနစ်စာတောင်ပိတ်လောင်ခံထားရတဲ့သူတို့ရဲ့အခက်အခဲစိန်ခေါ်မှုတွေကစကလုံးနဲ့ဖော်ပြဖို့တောင်ခက်ပါတယ်လို့ဆိုပါတယ
်။အမကျွန်တော်ကကတ်ကဲမပေါ်လာရကကြောင့်စမကြီးပင်ရကြီးရကကြော နောက်ပြီးတော့ကမ်ပလုံမှာကိုဗစ်ပြည်လည်းနေရတဲ့အချိန်တည်းကိုမိသားစုတွေအဓိကမှာကျွန်တော်ကအခြေရတော့ကျွန်တော်တို့လုပ်ပြီးကိုလူရာမှာသွားလာပြီးအဝေးနေပြီးအမှန်ကြီးပြန်ရမှာဘာမှစနစ်ပြလို့ဘူး
ဟုတ်ကဲ့အခု10နှစ်တောင်ရှိလာပြီဆိုတော့10နှစ်ကာလအတွင်းမှာကြုံရတဲ့အခက်အခဲတွေကအခက်အခဲဖြစ်ဆုံးဆိုရင်ဘာလို့ပြောလို့ရမလဲရှင်။အပြင်သွားလာခွင့်လည်းလုံးဝပိတ်ထားတာဆိုတော့လေ
အဲ့ဒါအများအဓိကရည်ကြီးတဲ့မှာမျက်ပုံတွေတင်ထားတာလေတော့ထားတယ်ကြားတယ်မကြားတယ်မကြားဘူး။နောက်ပြီးတော့ဟိုကိတွေတော့တမျိုးနဲ့ကနေတမျိုးနဲ့သွားတာလေမတင်လို့မှလင်းမှကာကျဲချုံရတယ်။အဲဒါပေမဲ့ဒီကတည်းကမှာတောင်းဝင်ယူထားပြီးတော့မှပလတ်တင်တော့ပေးတယ်မှာအဲ့ဒါနဲ့လုံတော့တာမရှိပါမှကျွန်တော်တို့ကရောက်တယ်
ဒီလို IDB စကန်နေတဲ့ကမွတ်စလင်ဒုက္ခသည်တွေအပြင်ရခိုင်ပြည်နယ်ထဲမှာပဲခြေရွာတွေမှာနေထိုင်ရတဲ့မွတ်စလင်တွေအတွက်လွတ်လပ်စွာသွားလွှာခွင့်မရှိဘဲသူတို့ကိုမြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်ထဲမှာတော့အသွာအလာတွေကိုကန့်သတ်ထားစေဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲကမွတ်စလင်ခြေရွာတွေနောက်ပြီးတော့မွတ်စလင်ဒုက္ခသည်စကန်နေစီကိုသွားတဲ့လမ်းတိုင်းမှာလည်းစစ်ဆေးရေးဂိတ်တွေရှိပါတယ်။မွတ်စလင်ကျေးရွာအချင်းချင်းသွားလို့ရပေမဲ့လို့တခြားမျိုးပေါ်နဲ့မွတ်စလင်တွေအများစုနေထိုင်ရမဟုတ်တဲ့တခြားကျေးရွာတွေကိုဖြတ်တန်းသွားလာခွင့်ပိတ်ပင်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်တဲချောင်းလက်သမားကျေးရွာအကွက်ရှိမှနေထိုင်တဲ့မွတ်စလင်ဦးမောင်မောင်ခိုင်ကတော့သူတို့အတွက်အလိုလားဆုံးနဲ့အဖြစ်ချင်းဆုံးဆန္ဒကလူသားတယောက်လိုလူခွေးနဲ့အညီလွတ်လပ်စွာလှုပ်ရှားသွားလာခွင့်မှာပဲလို့ဆိုပါတယ်။
ကျွန်တော်သွားရတယ်လာရတယ်ခရီးတော့ခရီးတော့ကောင်းတဲ့အဆင်မပြေဘူးကျွန်တော်လမ်းခရီးတော့အဆင်မပြေဘူ
းဟုတ်ကဲ့ဘာဖြစ်လို့လဲ
အဲကော်ဘောမပုန်လာလူမဲလဲမပုန်လာကရှိမှသွားလို့ရမယ်လဲမပုန်လာကမရှိရအများကြီးပဲပြောစုပြီးရှောက်တာတည်းရှိတယ်လေရတာလူတွေရှိတယ်မရတာကအများကြီးပဲ
လက်တလုံးမှာတော့ရခိုင်ပြည်နယ်ထဲမှာအာဏာပိုင်တွေကမွတ်စလင်တွေကိုနိုင်ငံသားဖြစ်မှုကိုတေချာစစ်စစ်ပြီးတော့အထောက်အထားခိုင်လုံတဲ့သူတွေကို NVC လို့ခေါ်တဲ့အတိအမှတ်ပြုကတ်တွေထုတ်ပေးထားပြီးတော့သွာလာခွင့်ပေးထားတာရှိပေမဲ့မွတ်စလင်တော်တော်များများကတော့နိုင်ငံသားစစ်စစ်ရေးကတ်တွေမရကြပါဘူးလူတရာလျှောက်ထားရင်65ယောက်လောက်ကအပယ်ချခံရတဲ့အနေအထားဖြစ်နေပါတယ်လို့တဲချောင်းလက်သမားရွာကမွတ်စလင်ဦးမောင်ခိုင်ကဆိုပါတယ
်လျှောက်တာလျှောက်တာပြီးတော့ရတာရဟိုတရားမှာ9ရောက်လောက်ပဲရတယ်65ရောက်မရတာတူရှိတယ်။အဲ့ဒါအဲ့ဒါကရှိရင်လည်းကျတော့သွားလို့လာလို့တော့ရတယ်လေရင်နဲ့ရင်ကိုယ်တွေပါတယ်သွားလို့ရတယ်လေ။အဲ့သူတို့ကဒီလိုပေါ့သူတို့ရှောက်တာလားဒီဟာရှောက်တာလားဒီသူတို့ကပထမ2023ကမှရတယ်2023နောက်ပဲမှရှောက်တာလားလူတွေကအခုကြားမလားလို့ပြောတယ်။နေပြည်တော်ကဆင်းလားအဲ့လိုပြောတယ်
ဟုတ်ကဲ့အဲ့သွားဖို့လာဖို့အပြင်မော်ဒီဟိုစားဝတ်နေရေးတို့ဟိုဒီအဲ့မှာစီးပွားရေးဘာညာလုပ်တဲ့ဟာတွေရောလုံခြုံမှုရှိလားဘာအခက်ခဲတွေရှိလဲရှင
်တဲချောင်းမှာဘာတခုမှလုံးမရှိတော့ဘူးဟာဟိုပဲရှိတယ်ဘယ်လေသွားပြီးတော့ငါပန်းလေနေငါပန်းလေဒီငါပန်းလေရတယ်ငါပန်းလေရတာဟာလေဆက်ရှိပြီးညရတယ်ဟိုရဲကစိတ်တာတမျိုးလဝကကစိတ်တာတမျိုးစကြကတစိတ်တာအဲ့ဒါအများကြီးပဲမကိုက်ဘူးစီစီတဲ့စီစီညရတယ်အဲ့ဒါတခုပဲရှိတယ်ဆိုအာအမရေအဲ့ဒီလောငါပဲလည်းနဲ့ပင်လေကိုသွားပြီးတော့ငါပန်းတာလို့တကူပဲရှိတယ်နော
်ဟုတ်ကဲ့ရှင်
အဲ့ဒါလည်းအဆင်မပြေဘူ
းအခုလိုမျိုးရခိုင်ပြည်နယ်တဲကမွတ်စလင်တွေအပြင်ဆယ်စုနှစ်တစုစာဒုက္ခသည်စခန်းတွေထဲမှာပဲအပြင်ထွက်သွားလာခွင့်မရှိပဲနေထိုင်နေကြရတဲ့မွတ်စလင်တွေအတွက်အနာဂတ်တွေမျှော်လင့်ချက်တွေကင်းလာပြီးတော့သူတို့ကန့်နေမှာပဲပိတ်ထားခံရတဲ့နှစ်တွေကြာလာတာနဲ့အမျှသူတို့ရဲ့နေစဉ်ပုံမှန်စားဝတ်နေရေးကျန်းမာရေးပညာရေးနဲ့ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာမွန်းကျက်မှုတွေဖြစ်လာနေပါတယ်အရင်တော့ကရခိုင်ပြည်နယ်မှာဒီလိုဘာသာရေးလူမျိုးရေးအခြေခံတဲ့အဓိကယုံပရိပခါတွေမဖြစ်ခင်တော့ကမွတ်စလင်တွေလွတ်လပ်စွာသွားလာခွင့်ရခဲ့တာပါဒါအပြင်ဒီရခိုင်လူမျိုးတွေနဲ့အတူတူစီးပွားရေးလုပ်ကိုင်ခဲ့ကြတာဖြစ်လို့အခုအချိန်မှာတော့သူတို့အတူရှင်တွဲပြီးပြန်ပြီးနေထိုင်နိုင်ရေးဆိုတာကတော့ယုံကြည်မှုကပြန်လည်တည်ဆောက်နေရစေအခြေအနေဖြစ်ပါတယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်2016ခုနှစ်တုန်းကဖွဲ့စည်းပေးခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်အရဆိုရင်မွတ်စလင် IDP တွေကိုသူတို့မူလနေထိုင်တဲ့နေရာတွေကိုပြန်လည်နေရာချထားပေးဖို့ဒါမှမဟုတ်တခြားနေရာတစ်ကိုပြန်ပြီးတော့ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုံသိက္ခာနဲ့အညီပြောင်းရွှေ့ပေးနိုင်ရမယ်ဆိုတဲ့အချက်ပါဝင်ပါတယ်နောက်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်ဖို့ကိုဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးတော့အဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDP တွေပြောင်းရွှေ့လိုတဲ့နေရာတစ်ကိုပြောင်းရွှေ့နိုင်အောင်ဆောင်ရွက်ပေးရမယ်လို့အကြံပေးထားပါတယ်အဲ့ဒီတော့ကအုပ်ချုပ်ခဲ့တဲ့ NLD အစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းကိုဖီအာနန်ကော်မရှင်အကြံပြုချက်တွေအတိုင်းဆောင်ရွက်မယ်ဆိုတာကိုကတိပြုခဲ့ပါတယ်။ဒါပေမဲ့လို့2021ခုနှစ်မှာမြန်မာနိုင်ငံမှာဆက်ရနာတင်ခံလိုက်ရပြီးတဲ့နောက်ပိုင်းအခုချိန်ထိ2022ခုနှစ်ကနေ2022ခုနှစ်အထိ IDB ဒုက္ခသည်စခန်းကြီးထဲမှာပဲနေထိုင်ရတဲ့မွတ်စလင်တွေရောပြီးခဲ့တဲ့2018ခုနှစ်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထိတင်းချောင်သွားရတဲ့မွတ်စလင်ဒုက္ခသည်တွေပါနေရရင်ကိုအခုချိန်ထိမပြန်နိုင်ကြသေးပဲနဲ့သူတို့နိုင်ငံသူတို့နေရရင်ကိုပြန်နိုင်ကြဖို့ဆိုတဲ့မျှော်လင့်ချက်အနာဂတ်ကတော့မဲ့နေကြစေဖြစ်ပါတယ်ရှင်
ဒါကတော့ရခိုင်ပြည်နယ်အတွင်း IDB ဒုက္ခသည်စခန်းတွေထဲမှာဆယ်စုနှစ်တစုကြာနေထိုင်နေကြတဲ့မွတ်စလင်တွေရဲ့အခြေအနေမဆုမစူးစီးတင်ပြပေးခဲ့တာပါအခုတစ်ခါကတော့ဒီဩစတြေးလျအနောက်ပိုင်းမှာပင်လယ်ပြင်ကင်းစင်ကြီးဘလူးကျိုးပန်းနေတယ်လဲဆိုတာကိုလည်းတစ်လက်ကြည့်အောင်ပါဩစတြေးလျနိုင်ငံအနောက်ပိုင်းကပလဲထုတ်လုပ်သူတယောက်ဟာပင်လယ်ပြင်မှာအမိုက်တရိုက်ကင်းစင်ကြီးနီလန်တဲ့တစ်ခုကိုစတင်ဆောင်ရွက်နေပါတယ်နှစ်စဉ်နှစ်တိုင်းဂျရက်တန်မြို့နာကအေဘရိုဟုတ်ကျွန်းတွေပေါ်ကစွန့်ပစ်ပစ္စည်းတွေကိုစေတနာဝန်ထမ်းတွေကတန်ချိန်အတော်များများကောက်ယူပြီးတော့အဲ့ဒီစွန့်ပစ်အမိုက်တွေကိုအမှုပညာလက်ရာတွေဖန်တီးနိုင်စွမ်းရှိတဲ့ဒေသခံတွေကိုပေးကြပါတယ်။ဒီစွန့်ပစ်ပစ္စည်းတွေနဲ့အမှုပညာလက်ရာတွေကိုဖန်တီးရင်ပင်လယ်ပြင်အမိုက်တရိုက်ကင်းရှင်ကြီးကျိုးပန်းနေတဲ့အကြောင်းကိုတော့ AP သတင်းကိုအခြေခံပြီးမှတ်ခွာမျိုးပြပြပေးပါမယ်ရှင်
။အာယုံတက်ချိန်မှာဂါရန်တန်မျိုးကငါဖန်တင်မော်လေးတစ်စင်းဟာပင်လယ်ပြင်မှာအမိုက်သိမ်းမှုလုပ်ငန်းသုံးပစ္စည်းစုံလင်တဲ့လုပ်ငန်းစနေပါပြီ။စီရနာဝန်ထမ်းဖွဲ့ကကန်းဆက်ကနေကီလိုမီတာ60ဝေးတဲ့အဘရူဟော့စ်ကျွန်းစုတွေကိုနေ့တော်ကြာသွားပြီးအမိုက်တွေစုဆောင်ကောက်ယူကြတာပါ။အဲ့ဒီဆက်ယူထားတဲ့အမိုက်တွေကိုမြေပေါ်စုပုံထားမယ်အစားတကယ့်ကျွမ်းကျင်ပညာရှင်တွေနဲ့အပျော်ရမ်းအမှုပညာရှင်တွေရဲ့လက်ထဲကိုအပ်လိုက်ကြပါတယ်။ကျမရဲ့ဖန်တီးမှုအတွက်အမိုက်စတွေနဲ့ပလင်းဘုံတွေရှာနေတာပါလို့အမှုပညာရှင်ပက်ဂီကာဘီကပြောပါတယ်။Glenda Blake ကတော့ဒီကျိုးကတွေ့ဘူးသမျှတခြားကျိုးတွေနဲ့ဘာမှမတူပဲလုံးဝကိုတမှုကွဲပြားပါတယ်။ဒါကြောင့်ဒီကျိုးနဲ့ချင်းတောင်းလေးတစ်လုံးလုံးမှာပါလို့ပြောပါတယ်။သူတို့ဖန်တီးထားတဲ့အမှုပညာတွေဟာသူ့ထက်၅ဦးလှပစမ်းကြဲကြသလိုဝစ်စင်လို့ရအောင်ပါဖန်တီးထားတဲ့လက်ရာတွေကိုလည်းတွေ့ကြရမှာပ
ါ။ဒီနေ့တော့ Nixie ကိုပတ်ကုန်ကျိုးပြတ်တွေပေးလိုက်ပါတယ်။သူကဝစ်လို့ရမယ့်ဖန်တီးမှုမျိုးကိုအားတန်တဲ့သူပါ။သူရဲ့လက်ရာကတော့ခနာကိုအလှကိုပေါ်လွင်စေတဲ့ဘဲလေးကဝင်ဆန်ဆန်ကိုချက်အင်ကြီးပါဒီအင်ကြီးနဲ့သူကတကယ်ကိုလှနေတယ်လို့ထင်ပါတယ်အထက်တစ်ခုလုံးကတော့ကျိုးတွေနဲ့ပိုက်ကွန်တွေနဲ့ဖြစ်ပြီးဝါယာကျိုးလေးတွေလည်းနည်းနည်းတော့ထည့်သုံးထားပါတယ
်ပီယာဘော့စ်ချက်တီက Flotsam and Jetsam ဖွဲ့ကိုတည်ထောင်သူပ
ါ These small bits that actually float around the ocean animals eat them
ဒီပစ္စည်းလေးတွေကသမုတ်တရားတွေမှာမျောပါနေကြတာတွေပါဒါတွေကိုတရိတ်ဆန်လေးတွေကစားတယ်ငှက်တွေကစားပါတယ်အခုဆိုရင်ငှက်တွေရဲ့အစာအိမ်တွေမှာပလတ်စတစ်စာလေးတွေသူတို့ပြန်ပြီးတော့ရှာနေကြပါတယ
်ဒီလိုမျိုးအမိုက်ကောက်ပြီးအမှုပညာလက်ရာဖန်တီးတဲ့အစီအစဉ်ကို Flotsam and Jetsam လို့ခေါ်ပြီးကျွန်းတွေရဲ့ကမ်းခြေတွေမှာအင်မတန်အထိပ္ပယ်ပြည့်ဝတဲ့လုပ်ငန်းခွဲတစ်ခုကိုဆောင်ရွက်ကြတာဖြစ်တယ်လို့စီစဉ်သူတွေကယုံကြည်ကြပါတယ်
First started Flotsam it took one day to fill our boat with 17 volunteers now I have
ကျမတို့ဒီ Flotsam ကိုပထမဆုံးစားခဲ့တဲ့အချိန်တုန်းကတင်မောတစင်းအပြည့်ဆယ်ဖို့အတွက်စေတနာဝန်ထမ်း18ယောက်နဲ့တရက်ကြာခဲ့ပါတယ်အခုတော့စေတနာဝန်ထမ်း30အထိရှိပြီးတော့တင်မောတစင်းပြည့်အောင်လို့အမိုက်တွေဆယ်ဖို့3ရက်အချိန်ပေးရပါတယ်ဒီတော့ပင်လယ်ပြင်မှာအမိုက်တွေနေလာအောင်လို့ကျမတို့တန့်ရှင်းပေးနိုင်နေတယ်လို့ပြောရမှာပေါ့ရှင်
Flotsam and Jetsam အဖွဲ့ဟာစွန့်ပစ်အမိုက်တွေကနေပတ်ဝန်းကျင်အတွက်တစုံတရာအကျိုးရှိစေပြီးတန်ကြီးရှိတဲ့အမှုပညာလက်ရာတွေပြောင်းလဲပန်တီးပေးနေတာလည်းဖြစ်ပါတယ်ရှင်
။ဩစတြေးလျနိုင်ငံအနောက်ပိုင်းမှာပင်လယ်ပြင်ကင်းစင်ရေးကျိုးပန်းနေတဲ့အကြောင်းကိုမခွာမျိုးကပြပြပေးသွားတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့နောက်ဆက်တွဲမိုးခေါင်ရေရှားမှုတွေကြောင့်ဤရက်ကဂျုံဆိုင်ပြူးသူတွေဘလို့အခက်အခဲကြုံနေရတယ်လဲဆိုတာကိုလည်းတင်ပြပေးပါမယ်။မိုးခေါင်ရေရှားမှုနဲ့အတူမြစ်ချောင်းတွေမှာစိုက်ပျိုးရေးအတွက်ရေအလုံလောက်မရတော့တာကြောင့်ဤရက်မှာဂျုံစိုက်ပျိုးတဲ့လယ်သမားတွေအခက်ကြုံနေရပါတယ်။ဒီတော့တွင်မှာပဲအစိုးရကလည်းစိုက်ပျိုးရေးနဲ့ဆိုင်တဲ့မူဝါဒအပြောင်းလဲတွေကိုလှုပ်ဆောင်လာတာကလယ်သမားတွေရဲ့အခက်အခဲကိုပိုးပြီးတော့ဆိုးသွားစေတဲ့အကြောင်း AP သတင်းဆောင်မကိုအခြေခံပြီးကိုစော်ဝင်းလိုက်ပြောပြပေးပါမယ်ရှင်
။ဤရက်နိုင်ငံကဂျုံစိုက်တောင်သူ14ချက်လက်ဖာဘက်ဒတ်မြို့တောင်ပိုင်းမှာရှိတဲ့သူ့စိုက်ခင်းထဲကဂျုံစိုက်တချို့ကိုလက်နှစ်ဖက်နဲ့အခွန်တွေကိုပုတ်ပြီးဒီဂျုံနေရဲ့အရေးအသေးကိုကြည့်လိုက်တဲ့အခါသူမျောလင့်ထားရတဲ့အလေးချိန်အနည်းငယ်ပေါ့နေတယ်ဆိုတာကိုသတိထားမိလိုက်ပါတယ်။ချက်လက်မှာစိုက်ပျိုးမြေဧက40ရှိပေမဲ့အီရန်စိုက်ပျိုးရေးဝန်ကြီးဌာနကတင်းကျပ်တဲ့ဥပဒေတွေထုတ်ပြန်ထားတာကြောင့်သူ့လယ်မြေလေးပုံတစ်ပုံအတွက်ပဲစိုက်ပျိုးရေးရရှိတယ်လို့ဆလစ်ချီလက်ကပြောပါတယ်
။ قبل ချင်းနဲ့အနည်းတော့50ကီလိုအောက
်ဒါကရေအလုံးလောက်မရတဲ့အတွက်ဖြစ်ရတာပါ။ရေမရရင်အပင်တွေသေးကုန်မှာပါ။
ရေအလုံးလောက်မရှိတာကြောင့်ရှစ်နှစ်မှာဂျုံတောင်ဆိုင်နေမှာမဟုတ်ဘူးလို့လည်းသူကဆက်ပြောပါတယ်
ဆန်နဂျာမတဝကအလ
ဒီအလုံးလောက်မရှိတဲ့အတွက်ရှင်းနေမှာစိုက်ဖြစ်မှာမဟုတ်ပါဘူး။ဆောင်းတင်းတဲ့အတွက်ရေမရှိဘူးလို့ဆွေဝါကကျွန်တော်တို့ကိုအသိပေးထားပါတယ်။အနာဂတ်အတွက်လည်းရေတလုံးထားတာမရှိဘူးလို့ပြောပါတယ်
။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခတ်မှုကြောင့်ကမ္ဘာကြုံစည်တွေထိုးတက်နေတဲ့အချိန်မှာပဲအီရတ်အစိုးရရဲ့ဆုံးဖြတ်ချက်ကြောင့်လေသမားတွေဟာအရင်ကတည်းကစိုက်ပျိုးရေ50ရာခိုင်နှုန်းပဲရကြတယ်လို့ဆိုပါတယ်။ဒီလိုဖြစ်ရတဲ့အကြောင်းရင်းကတော့အပူချိန်မြင့်တက်မှု၊မိုးခေါင်ရေရှားမှု၊ဥရယာတီပြောင်းလဲမှုနဲ့Tigris နဲ့ Euphrates မြစ်တွေကရေတွေကိုအင်းကြီးချင်းနိုင်ငံတွေကဆုပ်ယူနေတာတွေကြောင့်ဖြစ်ပြီးဂျုံဆိုင်ပြိုးရေးကိုအကြီးအကျယ်ထိခိုက်စေတယ်လို့ဆိုပါတယ်။ဒါဟာအစိုးရအနေနဲ့ရေရှည်တည်ရှိနေခဲ့တဲ့ပြဿနာတွေကိုမဖြေရှင်းနိုင်သေးဘူးဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ကနာရီပေါ်ထွန်းလာခြင်းကအခုနှစ်အတွင်းတဲမုန်တိုင်းတွေအဆက်မပြတ်ဖြစ်ပေါ်နေတာရဲ့အကြောင်းရင်းဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့လအနည်းငယ်အတွင်းတဲမုန်တိုင်း10ခုအနည်းဆုံးတိုက်ခတ်ခဲ့တာကြောင့်မြို့နယ်တချို့မှာလေမော်ယောင်တဲတွေလွန်မှုသွားခဲ့ပြီးလေကြောင်းလိုင်းတွေဖြတ်သိမ်းရတာအပြင်လူအတော်များများလည်းစိတ်ယုံတဲ့ကုသမှုခံယူခဲ့ရပါတယ်။အီရန်နိုင်ငံရဲ့တောက်သုံးရေလူအမှုအလုံးနီးပါးကို Tigris နဲ့ Euphrates မြစ်တွေကနေရယူနေတာဖြစ်ပါတယ်။ဒီမြစ်နှစ်သွဲစလုံးကတူရကီနဲ့အီရန်နိုင်ငံတွေကစီစဉ်လာကြတာပါ။အဲ့ဒီနိုင်ငံစလုံးကဒီမြစ်တွေပေါ်မှာဆယ်တွေတိဆောက်လိုက်ခြင်းအပြင်အီရတ်ထဲရောက်လာမဲ့မြစ်ရေတွေကိုအဟန္တာဖြစ်စေတာနဲ့တခြားဘက်ကိုရေလမ်းကြောင်းပြောင်းသွားတာတွေကြောင့်အီရန်နိုင်ငံအတွင်းအခုလိုရေရှားပါမှုနဲ့ကြုံလာရတာပါ။ဒီရေကြီးဟာမနစ်ကတဲ့ဆိုင်60ရာခိုင်နှုန်းရောကျသွားတယ်လို့အီရတ်အစိုးရက AP သတင်းဌာနကိုပြောပါတယ်ဒီလိုရေရှားမှုဖြစ်တဲ့အတွက်ချက်လက်လိုတောင်သူတွေသူတို့ရဲ့တည်နံအရွယ်အစားသိငယ်ပြီးအထွတ်နှုန်းကျဆင်းမှုနဲ့ကြုံရစေပါတယ်2020တုန်းကတန်ချိန် 32,000 ထွက်ခဲ့ပြီး2021ခုနှစ်မှာသူ့လေကဂျုံတန်ချိန် 3,000 ထွက်ခဲ့တာမှာအခုနှစ်မှာတော့တန်ချိန်တန်းလောက်ပဲထွက်လိမ့်မယ်လို့သူ့ဘက်ကမျှော်လင့်ထားပါတယ်သူတည်နံနေအတွက်ရေကတော့မိုးရေအပြင်ယူဖရတီမြစ်ထဲကရေလွဲမြောင်းနဲ့တွေ့ယူပြီးရရှိတယ်လို့ဆိုပါတယ်မိုးခေါင်နေတဲ့အတွက်ရေလွဲမြောင်းကရနိုင်မဲ့စိုက်ပျိုးရေကိုသူ့ဘက်ကမျောလင့်နေပေမဲ့အစိုးရကပြောင်းလဲမှုတွေလုပ်ဖို့လိုတယ်လို့ဆုံးဖြတ်လိုက်ပါတယ်လက်ရှိစနစ်ကဆယ်စုနှစ်တည်နဲ့ကြီးပြီးအလုံးမဖြစ်ခဲ့တဲ့အပြင်ရေရှည်တည်တတ်နိုင်မှာမဟုတ်ဘူးလို့ဆိုပါတယ်ရေရှားပါမှုဖြစ်လာတဲ့အတွက်ဟောင်းနှံနေပြီးလဲရစိုက်ပျိုးတဲ့နေရာတွေမှာရေတွေအလေအလွင့်ဖြစ်နေတာတွေရော့ကျစေဖို့ခင်မီအောင်ပြုပြင်ကြောင်းလဲဖို့လိုနေတယ်လို့စက်ပြိုးရေးဝန်ကြီးဌာနပြောခွင့်ရဟာမစ်အယ်နိုင်ဖ်ကပြောပါတယ
်လေဒိနာခုတ်တ်စထရာတီဂျီလေမွာဂျေဖ်တဂျဖာဖ်ဘာတူဘာ
မိုးရွာသွန်းမှုနှဲပါတော့ကဘာကြီးပြူနွေးလာနေတာနဲ့အင်းကြီးနိုင်ငံတွေကရတဲ့စိုက်ပျိုးရေးရော့ကျနေတာတွေကြောင့်ကျွန်တော်တို့အနေနဲ့မိုးကောင်ရေရှားမှုကိုရင်ဆိုင်ဖို့မဟာဗျူဟာချမှတ်ထားပြီးဖြစ်ပါတယ
်အခုလိုနေနေတာကိုကာမိစေရေးအတွက်မိုးကောင်ရေရှားမှုတံကိုခံနိုင်ပြီးတေကမှာအထွတ်နှုံးပုံများနိုင်တဲ့ဂျုံမျိုးစိတ်အစ်စ်တွေထုတ်ပေးဖို့စီစဉ်နေတယ်လို့ဟာမစ်အယ်နိုင်ဖ်ကပြောပါတယ
်မာဇင်နာနတာအမ်လ်ဘတော်ခလူရဝါဘီခမ်စီနီယတ်အလ်ကဒ်နလ်မာဒီ
ကျွန်တော်တို့က1950ခုနှစ်တွင်မှာသုံးခဲ့တဲ့ရေလွဲရေပြောင်းစနစ်ကိုပဲဆက်သုံးနေကြတုန်းမှာဒါကလယ်သမားတွေနဲ့မဆိုင်ပါဘူးအစိုးရကပုံမှန်ထိရောက်တဲ့စနစ်ကိုပြောင်းပေးရပါမယ်ဒါကိုလယ်သမားတွေကလက်ခံလာဖို့လဲလုပ်ရပါမယ်
လေသမားတွေဟာတမိုင်းကြောင်းအရအစိုးရအပေါ်မှာမိခိုအားထားလာခဲ့တာကြောင့်အစိုးရရဲ့ဗန်ဒန်ငွေဆုံးရှုံးမှုတွေဖြစ်နေတယ်လို့ဆိုပါတယ်။စက်ပြိုးဝန်ကြီးဌာနကလေသမားတွေလိုအပ်တဲ့စက်ပြိုးကိရိယာတွေ၊မျိုးစေ့တွေ၊ဓာတ်မြေဩဇာတွေနဲ့ပိုးသက်စေ့တွေကိုဇင်းလုံးသက်သာစွာနဲ့ရောင်းချတာဒါမှမဟုတ်အလကားပေးတာတွေလုပ်နေတာပါ။လေသမားတွေအတွက်သူတို့စက်ပြိုးဖို့ရေလွဲကပေးစရာမလိုပါဘူး။ထွက်လာတဲ့ဂျုံတွေကိုလည်းကွန်တွေးဝန်ကြီးဌာနကဝယ်ယူပြီးတိုင်းပြည်အတွင်းဖြန့်ဖြူးပေးပါတယ်။ဂျုံကတော့တိုင်းပြည်အတွက်အဓိကသီးနှံဖြစ်ပြီးနိုင်ငံတွင်းထုတ်လုပ်တဲ့စီရီယယ်80ရာခိုင်နှုန်းကိုပြည်တွင်းဖြစ်ဂျုံနေနဲ့ထုတ်လုပ်တာပါ။ဓာတ်မြေဩဇာမျိုးစေ့နဲ့ပိုးသက်စေတို့အတွက်အမတော်ကြီးပေးတာကိုမနစ်ကအစိုးရကရက်လိုက်တဲ့အတွက်လက်သမားတွေဒေါသထွက်ခဲ့ကြပါလေ။ပြည်တွင်းဝယ်ယူသုံးစွဲမှုနှုန်းကတစ်နှစ်မှာတန်ချိန် 9 တန်းနဲ့ 6 တန်းအကြားရှိပေမဲ့နေ့စဉ်အတွက်နှုန်းကျကျလာတယ်လို့ဆိုပါတယ်2021ခုနှစ်မှာအီရတ်နိုင်ငံကဂျုံတန်ချင်း 4.3 တန်ပဲထုတ်နိုင်ခဲ့တယ်လို့စက်ပြိုးဝန်ကြီးဌာနရဲ့မတန်းနေမှာဖော်ပြပါတယ်အဲ့ဒီနေ့မတန်ခင်2020တုန်းကတော့တန်ချင်း 6.2 တန်ထုတ်ခဲ့တယ်လို့ဆိုပါတယ်ဒီနေ့မှာတော့တန်ချင်း 2 တန်ခွဲလောက်ပဲအများဆုံးရနိုင်လိမ့်မယ်လို့စက်ပြိုးဝန်ကြီးဌာနကခန့်မှန်းကြောင်းဟာမစ်အယ်နိုင်ဖ်ကပြောပါတယ်လက်တလောဖြစ်ပေါ်နေတဲ့ကမ္ဘာလုံးဆိုင်ရာဂျုံချပါမှုတွေကြောင့်လယ်သမားတွေအစိုးရထံသူတို့တည်နံတွေဓာတ်ရိုက်ရောင်းချခွင့်ကုန်သွေးဝန်ကြီးဌာနကပြုထားပါတယ်။အစောပိုင်းကတော့အစိုးရစီမံကိန်းထဲမှာပါဝင်တဲ့လယ်သမားတွေကိုပဲအဲ့ဒီလိုရောင်းချခွင့်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
။ယူရမရေရှားပါမှုကြောင့်ဂျုံဆိုင်ပြုတဲ့သူတွေအခက်ကြုံနေရတဲ့အကြောင်းကိုစောဝင်းလိုက်ပြောပြပေးခဲ့တာပါရှင်။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2022ခုနှစ်ဇူလိုင်လ3ရက်တနင်္ဂနွေနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။တနင်္ဂနွေနေ့ညတိုင်းမှာပုံမှန်တင်ဆက်ပေးနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းတွေကသူတာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။ဒီထဲကမှအရင်ဆုံးပြည်သွင်းနိုင်ပုံမှန်တင်ဆက်ပေးနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့သတင်းမီဒီယာတွေအပေါ်လူလူယုံကြည်မှုရစေဖို့နဲ့သတင်းမှသတင်းတူတွေအန္တရာယ်ကကာကွယ်ဖို့လွတ်လပ်တဲ့သတင်းသမားတွေအတူလက်တွဲဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းကိုဆွေးနွေးတင်ပြချပါရစေ။မဲအင်ချင်းနိုင်ကကူညီတင်ဆက်ထားပါရရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေသတင်းမီဒီယာတွေအပေါ်လူလူယုံကြည်မှုရစေဖို့နဲ့သတင်းမှသတင်းတုတွေအန္တရာယ်ကကာကွယ်ဖို့လွတ်လပ်တဲ့သတင်းသမားတွေအတူလက်တွဲဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဆိုရှယ်မီဒီယာရဲ့လှုံ့ဆော်ချက်ပုံသဏ္ဍာန်ဟာဒေါသတွေနဲ့အမုန်းတရားအကျိုးဆက်တွေကိုဖြစ်ပေါ်စေတယ်အဲ့ဒီအကျိုးဆက်တွေကြောင့်ကမ္ဘာပေါ်မှာအာဏာရှင်ဆန်မှုကိုလက်ခံယုံကြည်လာတာတွေမြင့်တက်လာနေတဲ့အခြေအနေဟာစိုးရိမ်ထိတ်လန့်ပွေရာဖြစ်နေတယ်။မလိုမုန်းတာတဲ့မူသားတွေကိုတံပြန်တိုက်ဖျက်ဖို့အတွက်တခုတည်းသောနီလန်းဟာလွတ်လပ်တဲ့ journalist တွေအတူတကွရပ်တည်အလုံးလုံးကြဖို့ပဲဖြစ်ပါတယ်လို့ Eastwest Center ရဲ့သတင်းစာမျက်နှာမှာဖော်ပြထားပါတယ်။ဒီလိုပြောကြခဲ့တာကတော့ Maria Ressa ဖြစ်ပါတယ်။အမေရိကန်နိုင်ငံ Hawaii ပြည်နယ်ဟိုနိုလူလူမှာ connection in a zero trust war ဆိုတဲ့ခေါင်းစဉ်နဲ့ဂျွန်လ28ရက်နေ့ကနေ30ရက်နေ့အထိပြုလုပ်ခဲ့တဲ့နိုင်ငံတကာဆိုင်ရာမီဒီယာ conference အဖွဲ့မိန့်ခွန်းမှာပြောကြားခဲ့တာဖြစ်ပါတယ်။မာရီယာရက်ဆာဟာဖိလစ်ပိုင်နိုင်ငံသားလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ချန်ပီယံတဦးဖြစ်ပြီး2021ခုနှစ်ရဲ့ကမ္ဘာညဉ့်ဆိုင်ရေးနိုဘယ်ဆုရှင်တဦးလည်းဖြစ်ပါတယ်။
နိုင်ငံတကာမီဒီယာကွန်ဖရင့်ကိုတက်ရောက်ဖို့ဟာဝိုင်ကိုရောက်ရှိနေတဲ့မာရီယာရက်ဆာဟာအဖွင့်မိတ်ကိုမပြောကြားခင်ညမှာပဲသူဥဆောင်လုပ်ကင်နေတဲ့အွန်လိုင်းမီဒီယာ rappler.com ကိုဖိလစ်ပိုင်အာဏာပိုင်တွေကပိတ်သိမ်းလိုက်တဲ့အကြောင်းသူရှိနေစီကကြားလိုက်ရပါတယ်။ဘာကြောင့်လဲဆိုတော့လက်တလုံးမှာအနားယူထားတဲ့ဖိလစ်ပိုင်သမ္မတဒူတာတေးရဲ့ငွေရေးဆေးဝါးကုံသွယ်မှုတိုက်ဖြတ်နှိမ်နင်းရေးလုပ်ငန်းတွေမှာလူတွေကိုတတ်တာဒူတာတေးရဲ့အာဏာအလွဲသုံးစားလုပ်ရက်တွေကိုဝေဖန်ရေးသားထောက်ပြခဲ့တာတွေကြောင့်ဖြစ်ပါတယ်။ဒါ့အပြင်မာရီယာရက်ဆာဟာတမရသစ်ဖြစ်လာတဲ့အာဏာရှင်ဟောင်းဖာဒီနန်မာကော့စ်ရဲ့သားမာကော့စ်ဂျူနီယာကိုလည်းဆက်လက်ဆန့်ကျင်ဝေဖန်ဖို့ဆုံးဖြတ်ချက်ချထားလို့ဖြစ်ပါတယ်။ငြိမ်းချမ်းရေးနိုဘယ်ဆုကော်မတီကတော့မာရီယာရက်ဆာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ဆောက်ရှောက်ဖို့ကြိုးစားအားထုတ်သူဖြစ်တဲ့အဲ့ဒါဟာဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်မရှိမဖြစ်လိုအပ်ချက်ဖြစ်တယ်လို့မှတ်ချက်ပြုခဲ့ပါတယ်
။ဟာဝိုင်အီမှာ Eastwest Center ကဥဆောင်ပြုလုပ်ခဲ့တဲ့နိုင်ငံတကာမီဒီယာကွန်ဖရင့်မှာနိုင်ငံပေါင်း60ကျော်ကထင်ရှားတဲ့သတင်းစာသမားတွေအပါအဝင်သတင်းမီဒီယာသမား200ကျော်လူကိုယ်တိုင်တက်ရောက်ခဲ့ကြပြီးတော့အွန်လိုင်းကနေ250ဦးတက်ရောက်ခဲ့တယ်လို့သိရပါတယ်။မီဒီယာကွန်ဖရင့်မှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ချင်းကြောက်ခံနေရတဲ့သတင်းသမားတွေရဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေလူမှုယုံကြည်မှုရဖို့မီဒီယာတွေကိုဘယ်လိုပြန်တည်ဆောက်ကြမလဲ။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုနဲ့ရင်ဆိုင်နေရတဲ့သတင်းမှသတင်းတုတွေကိစ္စနဲ့ရာသီဥတုပြောင်းလဲလာမှုအခြေအနေတွေကိုဆွေးနွေးခဲ့ကြကြောင်းသိရပါတယ်။မီဒီယာကွန်ဖရင့်ကို မြန်မာနိုင်ငံက journalist တို့လည်းတက်ရောက်ခဲ့ပါတယ်။ conference ရဲ့ပထမနေ့မှာမြန်မာသတင်းမီဒီယာတစ်ခုဖြစ်တဲ့မြစီမသတင်းဌာနရဲ့ editor ချုပ်ဦးစိုးမြင့်ကို journalist of courage and impact award ဆုရှိမြင့်ခဲ့ကြောင်းသိရပါတယ်။ဦးစိုးမြင့်ဟာသတင်းမီဒီယာလွတ်လပ်ခွင့်အတွက်အန်ဒီရီရီအခက်အခဲတွေကြားကစွန်းစွန်းတမန်စူးစမ်းဆောင်ရွက်ခဲ့တဲ့အတွက်ဒီဆုကိုရရှိခဲ့တာလို့ဆိုပါတယ်။
ဒီနီလာကံကိုမြန်မာသတင်းမီဒီယာတစ်ခုဖြစ်တဲ့မီစီမာသတင်းဌာနရဲ့အက်ဒီတာတအုပ်ဖြစ်သူဒေါ်သင်းတီဗီလည်းတက်ရောက်ခဲ့ပါတယ်။ဒေါ်သင်းတီဗီကဟိုနိုလူလူမှာပြုလုပ်ခဲ့တဲ့နိုင်ငံတကာမီဒီယာကွန်ဖရင့်အကြောင်းကိုအခုလိုပြောပါတယ်
။ Zero Trust Wall ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပနေတဲ့ဒီနိုင်ငံတကာသတင်းသမားများညီလာခံအတွင်းမှာတော့ကမ္ဘာကြီးဟာဒီယုံကြည်မှုတွေပိုးပြီးတော့လျှော့ချလာတာတွေ့ရတယ်။ဥပမာဒီမိုကရေစီစံချိန်စံနှုန်းတွေလျှော့ချလာတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေများလာတဲ့နောက်တစ်ခါသတင်းနဲ့ဆက်နွယ်ရေးလုပ်ငန်းတွေမှာလည်းထိခိုက်လာတယ်၊ထိပါးလာတယ်၊လျှော့ချလာတယ်ဒီလိုအခြေအနေပဲပေါင်းစုံပေါ့နော်အခြေအနေမျိုးတွေမှာဒီစိတ်ချယုံကြည်ရမှုတွေဟာလျှော့ချလာတာကိုတွေ့နေရတယ်အထူးသဖြင့်တော့သတင်းအမှန်တွေကိုသိခွင့်မရတာမသိရတာဒီသတင်းအမှန်တွေကိုသတင်းအမှားတွေနဲ့ဖုံးပစ်လာတဲ့အခြေအနေတွေကိုသတင်းသမားတွေဝိုင်းပြီးတော့ကာကွယ်တားဆီးကြဖို့ဆိုရဲဒီတိုက်တွန်းချက်ပေါ့နော်ဒီအစည်းအဝေးမှာကျွန်တော်အဓိကတွေးရပါတယ်အဲနောက်တစ်ခုကတော့ဒီညီလာခံမှာဒုတိယစိတ်ဝင်စားဖို့အကောင်းဆုံးကတော့ဒီရာသီဥတုပြောင်းလဲမှုဆိုင်ရာအခြေအနေတွေကိုလည်းသူတို့အဓိကဆွေးနွေးပါတယ်ဆိုတော့ရာသီဥတုပြောင်းလဲမှုဆိုင်ရာအခြေအနေတွေအတွင်းမှာဒီလူတွေဘလို့ရင်ဆိုင်ကြမလဲဒါကိုရောဘလို့ကားကိုတားဆီးမလဲဆိုတာကလည်းဒီအစည်းအဝေးမှာထင်ထင်ရှားရှားတွေ့ရပါတယ
်ဒီနေ့ကဘာကြီးဟာယုံကြည်စိတ်ချရမှုအပိုင်းတွေအဖက်ဖက်မှာရော့ကျလာနေတာတွေ့ကြရမှာဖြစ်ပါတယ်သတင်းမီဒီယာကန္တစီးပွားရေးကန္တနဲ့အစိုးရပိုင်းတွေမှာပါယုံကြည်မှုတွေကျဆင်းလာနေပါတယ်အကြီးအသေးရှိတဲ့ journalist တွေလည်းဆုတ်ယုတ်ကျဆင်းလာနေပါတယ် online ကဘာဟာတကယ်လက်ရှိကဘာကိုထိခိုက်ပျက်စီးစေတယ်ဆိုတာကိုပထမပိုင်းမှာလက်မခံခဲ့ကြပါဘူးတရားဥပဒေပြုသူတွေမူဝါဒချမှတ်သူတွေဟာ online ကဘာနဲ့လက်ရှိတကယ်ကဘာကိုဆက်ဆက်မှုမရှိတဲ့ကဘာနှစ်ခုလို့ထင်ခဲ့ကြပါတယ် online ကဘာဟာတကယ်အပြင်လောကကမဟုတ်ဘူးဆိုတဲ့လစ်လျူရှုမှုတွေကြောင့်တရားဥပဒေစိုးမိုးရေးကိုအားနည်းစေခဲ့ပါတယ်လို့ဟိုနိုလူလူနိုင်ငံတကာမီဒီယာ conference မှာ keynote speaker တဦးဖြစ်တဲ့မာရီယာရက်ဆာကပြောကြားခဲ့ပါတယ်အထူးသဖြင့်အာနာရှင်အစိုးရတွေဟာသတင်းမှန်တွေကိုသတင်းမှားတွေနဲ့ဖုံးပစ်ခဲ့ကြတယ်လို့ Eastwest Center သတင်းမီဒီယာမန်နေဂျာရဲ့ပြောကြားချက်ကိုလည်းမြစ်စိမသတင်းဌာနမှဖော်ပြခဲ့ပါတယ်ဒီလိုစိုးရိမ်စရာအခြေအနေတွေကိုတားဆီးကာကွယ်နိုင်ဖို့ဆိုရင်တဦးတယောက်တည်းလုပ်လို့မရနိုင်ပါဘူးလွတ်လပ်တဲ့ journalist တွေအတူတကွလက်တွဲအလုပ်လုပ်ကြဖို့လိုအပ်ပါတယ်ကဘာလုံးဆိုင်ရာပူပေါင်းဆောင်ရွက်မှုဟာအကောင်းဆုံးနည်းလမ်းပါပဲလို့မာရီယာရက်ဆာကဆိုကြောင်းပါခင်ဗျာ
တည်သွေးနိုင်တဲ့အတူမဲ့အင်ချင်းနိုင်စီစဉ်ပြီးတော့တင်ဆက်ထားတဲ့ကဘာမြမမီဒီယာမြေခွင့်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်အခုအလှည့်ကြတာကတော့မြမပြည်မပေးစာများကဏ္ဍပါမအေးတနာကျော်ကစီစဉ်တင်ဆက်ထားပါတယ်ရှင်
ကျေးဇူးပြုပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ
tomorrow so tomorrow view ကဝမ်းနည်းစရာသတင်းတစ်ခုအတွက်စာရေးလာတဲ့သောရရှင်ကိုကျေးဇူးပါလို့ပြောချင်ပါတယ်။အကောင့်နံပါတ်မဖော်ပြပါနဲ့။ချင်းပြည်နယ်ပလဝမြို့က view ပရိသတ်တဦးပါဆိုတဲ့သောရရှင်က
အလုံးဘေးရန်ကင်းပြီးနေကောင်းကျမ်းမာစီကြောင်းစုပုံကောင်တောင်းပေးလိုက်ပါတယ်ဗျာ။ကိုနိုင်ကိုဝင်ကွယ်လွန်သွားတာကြားလို့အရန်စင်မကောင်းဖြစ်မိပါတယ်။ပြုသမျှကုသိုလ်ကိုလည်းမျှဝေပါတယ်။ကိုနိုင်ကိုဝင်ရေးကောင်းရာသူကတိရောက်ပါစေ
။ဟုတ်ပါတယ်။ tomorrow view ရဲ့ဖွဲ့သားကိုနိုင်ကွင်းအိမ်ရုတ်တရက်ကွယ်လွန်သွားခဲ့ပါရဲ့နော်ဒီသတင်းကိုအားလုံးလည်းကြားပြီးသားဖြစ်ပါလိမ့်မယ်ရှင်ကိုနိုင်ကွင်းတရက်ကောင်းရသူကြီးလာပါစေလို့အားလုံးဝိုင်းပြီးတော့ဆုတောင်းနေကြပါတယ် VOA သတင်းတွေကို2003ခုနှစ်ကတည်းကနားဆင်လာတာပါသတင်းမှန်တွေကြားရလို့ကျေးဇူးအထူးတင်ရှိပါတယ် နာမည်ကိုတော့ခွန်လို့ခေါ်နိုင်ပါတယ်ဆိုပြီးတော့အီးမေးလ်ပေးပို့လာတဲ့သောရရှင်ရဲ့အစားကိုလည်းဖော်ပြပေးကြပါရစေနော
်ကျွန်တော်ကဒီမော့ဆိုးမြို့နယ်အနောက်ဖက်ခြမ်းစစ်ဘေးရှောင်စခန်းတစ်ခုမှာရောက်နေတဲ့စေတနာဝန်ထမ်းလူငယ်တယောက်ပါ VOA သတင်းတွေကိုရေဒီယိုနဲ့အမြဲနားထောင်ပြစ်ပါတယ်ရေဒီယိုမှာနားထောင်လို့မမီလိုက်တဲ့သတင်းတွေကို YouTube မှာနားထောင်ပြစ်တယ်ဗျ VOA ကိုအစင်အားပေးလျက်ပါVOA အဖွဲ့သားအားလုံးနေကောင်းကျန်းမာကြပါစေမြန်မာပြည်ကြီးအမြန်ဆုံးနေပြန်ကောင်းလာအောင်လဲကျွန်တော်နဲ့အတူဆုတောင်းပေးပါနော
်ဒီမော့ဆိုမျိုးနဲ့နောက်ဖက်ချမ်းစစ်ဆောင်စခန်းတစ်ခုကိုရောက်ရှိနေတဲ့ဇေနာဝင်တဲ့လူငယ်တယောက်ပါတဲ့ဟုတ်ကဲ့ပါအထူးမွန်မြတ်တဲ့အလုပ်တစ်ခုဖြစ်ပါတယ်ရှင်မြန်မာပြည်ကြီးအမြန်ဆုံးပြန်ပြီးနေကောင်းလာစီဖို့အားလုံးအတူတူဝိုင်းပြီးတော့ဆုတောင်းပေးနေပါတယ်အဲ့ဒါတော့ရှင်ဇော2ပိုင်ဆိုတဲ့တော်ရှင်ကတော့မင်္ဂလာပါ view ခင်ဗျားတဲ့အလောက်တစ်ဖက်နဲ့တည်နှားထောင်ရတာအတန်အယံတိုးလို့အစစ်မပြေဖြစ်ရတဲ့အတွက်အတန်ပိုင်းလေးနဲ့ပတ်သက်ပြီးအကြံပြုစင်ပါတယ်တဲ့ဟုတ်ကဲ့ကိုဇော2ပိုင်နှားထောင်ရတာအစစ်မပြေရအထူးစိတ်မကောင်းပါဘူးရှင်အတန်ကလည်းကျွန်တော်တို့ပုံမှန်အတိုင်းလွှင့်နေရပါအတန်လွှင့်တဲ့စံချိန်တိုင်းကွန်ပျူတာနဲ့ချိန်ထားတာဖြစ်ပါတယ်မြမပြေကိုမေးချင်ရောလေကြားရတဲ့သူတွေလည်းပုံမှန်အတိုင်းကြားနေရပါတယ်ဒါကြောင့်မို့တချို့သူတွေမကြားရဘူးဆိုတော့ဘာကြောင့်လဲအဖြေရှာမရဖြစ်နေပါတယ်။တယ်လီဖုန်းအမျိုးအစားကြောင့်လားအတန်တိုးကျခလုတ်ကြောင့်လားစဉ်းစားနေမိပါရဲ့ရှင်။တကယ်လို့ Facebook ကနေမကြားရရင် YouTube ကနေဒါမှမဟုတ်လဲ App ကနေပြီးတော့နားထောင်ရင်ရောအဆင်ပြေမလားဆိုတာစမ်းကြည့်စေချင်ပါတယ်ရှင်။အထူးကျေးဇူးတင်ပါတယ်နော်။ကျွန်မဒီစာကိုမှစဉ်းစားမှပြန်နေရင်းနဲ့ပဲဒီ Google မှာလဲ Android ဖုန်းတွေအတွက် application download လုပ်နိုင်တဲ့ link နောက်ပြီးတော့ جماعه YouTube ကနေပြီး view မြန်မာပိုင်းကိုနားထောင်လို့ရတဲ့ဒီ YouTube လိပ်စာ App လိပ်စာနှစ်ခုထည့်ပေးလိုက်ပါတယ်ရှင်။အားလေးတွေနဲ့ဆန်းချပါအောင်နော်။စာပြန်ရေးပေးပါအောင်။ထူးကျေးဇူးတင်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနေ့စဉ်ကျဉ်းလည်ရာဘဝမှာကြုံတွေ့နေရတဲ့အဖြစ်အပျက်မျိုးစုံကိုရေးလာကြတဲ့သရရှင်ရဲ့စာရီတွေကဒီဆောင်ကတော့ဝလက်မြို့နယ်ကမြို့ထက်အောင်ဆိုတဲ့သွားရှင်ရေးလာတာဖြစ်ပါတယ
်မြမပြည်မှာပေးစာများစီစဉ်မှာစာရေးလိုက်ပါတယ် VOA မြမပြည်မှာဆရာနာသိန်းနာအခုစုတနစ်ကျော်ချိသွားပါပြီပြောချင်တာကတော့စီးပွားရေးလုံးဝကျဆင်းနေပါတယ်ဘာလို့စားလို့လှုပ်ရှားမှန်းတော့မသိတော့ပါဘူး VOA ရဲ့အမြန်ဆုံးအေးချမ်းစီစဉ်ပါတယ် VOA ကိုလည်းလိုင်းတူရေဒီယိုကနေမနေ့တိုင်းထက်ခါတည်းလဲနားဆင်နေပါတယ်အင်တာနက်ဖြတ်တောက်ခံရတဲ့ဒေသကပါအားပေးနားဆင်နေပါတယ်အင်တာနက်မရတဲ့ခြားကရေးလိုက်တာပါနော်
ကိုမျိုးထက်အောင်မှာသူကစလုံးမောင်းတက်ပုံမမှန်ရင်ဖြည့်ဖတ်ပေးပါမယ်ဧဒနာကျော်ရေးတဲ့ဖုန်းကမကောင်းလို့ပါစာရိုက်ရတာအဆင်မပြေလို့ပါလို့ဆိုလာပါတယ်ဟုတ်ကဲ့စာရေးတာကျေးဇူးပါကိုမျိုးထက်အောင်ရေးစလုံးမောင်းနေလဲမှန်ပါရဲ့နော်စလုံးမောင်းမမှန်ရင်လည်းပြန်ပြီးဖြည့်ဖတ်တာကျွန်မအရန်ကျွမ်းကျင်ပါတယ်သွားရှင်နေရေးထိုင်ရေးအဆင်မပြေဘူးဆိုတဲ့စာရီးရေးနေကြလို့လဲအထူးစိတ်မကောင်းဖြစ်ရပါတယ်အချင်းတွေလည်းတိနေရလို့ပါအမြန်ဆုံးအဆင်ပြေကြဖို့လဲမျှော်လင့်နေပါတယ်ဒါနဲ့သောရရှင်တယောက်ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့စာရိုလေးပေးပို့လာပါတယ်။သူက VOA အတန်လွင့်ဌာနအနေနဲ့သတင်းချိန်ညတဲ့အခါမှာအာနာသိန်းစစ်ကောင်စီကိုအာနာပိုင်လို့မပြောစီလို့ပါတဲ့။အကြောင်းမှာတရားဝင်အာနာလူကောင်စီဖြစ်နေလို့ပါ။ဒါကြောင့်မလို့စစ်ကောင်စီလို့သာပြောကြားစီချင်ပါတယ်တဲ့။ဒီသောရရှင်သူ့ရဲ့ဆန္ဒကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာပါတယ်။နောက်ထပ်သောရရှင်ကတော့ကျွန်တော်စာကိုဖတ်ကြားပေးစီချင်ပါတယ်တဲ့။ကျွန်တော်ရဲ့နာမည်ကိုတော့လှုပ်ဝက်ပေးထားဖို့တောင်းဆိုပါတယ်ရံပြုမှာကြောက်လို့ပါတဲ့ဒီတော်ရရှင်က
မင်္ဂလာပါ VOA ယခုမြမအရေးနဲ့ပတ်သက်ပြီးကျွန်တော်အမြင်လေးတင်ပြချင်လို့ပါအာနာသိန်းစစ်ကောင်စီကိုတော်လှန်ဆန့်ကျင်နေတာအခုဆိုရင်တစ်နှစ်ကျော်ခဲ့ပါပြီတတိုင်းပြည်လုံးကဆန့်ကျင်ခဲ့ကြတာပါသို့တော်လည်းတိုင်းနယ်ပြည်နယ်ထဲမှာတိုင်းနယ်ကစကိုင်းနဲ့မကွေးတိုင်းကပျက်စီးဆုံးရှုံးမှုအိုးမဲ့အိမ်မဲ့ဖြစ်မှုတွေကပိုများတယ်လို့ကျွန်တော်အနေနဲ့ယူဆမိပါတယ် VOA အနေနဲ့ရောဘာကြောင့်စကိုင်းတိုင်းနဲ့မကွေးတိုင်းကအိုးမဲ့အိမ်မဲ့ဖြစ်မှုတွေပုံများနေရတာလဲဆိုတာကိုဆွေးနွေးပေးစီလိုပါတယ်။ကျွန်တော်အမြင်ကိုတော့ VOA ကကျွန်တော်ပေးပို့တဲ့စာကိုဆွေးနွေးပြီးမှပဲတင်ပြပေးရစေ။ VOA ဝိုင်းတော်သားအားလုံးကောင်းသောလိုရာဆန္ဒများနဲ့ပြည့်စုံကြပါစေ။မြမပြည်ကြီးအမြန်ဆုံးငြိမ်းချမ်းပါစေ
။ဟုတ်ကဲ့မကွေးတိုင်းနဲ့မန္တလေးတိုင်းအိုးမဲ့အိမ်မဲ့ဖြစ်မှုတွေဘာကြောင့်ပုံများလဲဆိုတာဆွေးနွေးပေးစီချင်ပါတယ်တဲ့။ဒီလိုမျိုးစင်ကြီးနဲ့အတီးတရပြောရရင်တော့သခိုင်းတတ်နဲ့မကွေတိုင်းကပျက်စီးဆုံးရှုံးမှုအများဆုံးဆိုပြီးတေချာစီရင်ပြုစုထားတာတော့မတွေ့ရပါဘူးเนาะဒါမှလည်းဒီမင်းမြန်ထားတဲ့အကြောင်းအရာကိုကောင်းတဲ့ထည့်ထားပြီးတော့အဲ့ဒီရံနဲ့ပတ်သက်တဲ့အချက်လက်လေးဒီမှာရှာကြည့်ပါမယ်ရှာလို့ရရင် လမ်းပြပို့ပေးပါမယ်လို့ဖြေကြားပေးချင်ပါတယ်နော်။သွားရှင်ကြီးကိုပိုင်ကြုံတွေ့နေရတဲ့အခြေအနေတွေကိုရင်းဖွင့်စာတွေရေးလာကြတဲ့စာတွေထဲမှာဒေးဗစ်အောင်ဆိုတဲ့သွားရှင်ရေးလာတဲ့စာကိုအခုဖော်ပြပေးချင်ပါတယ်နော်
။အခုတလောပြည်သူတွေစားဝတ်နေရေးကြက်တဲလို့အွန်လိုင်းငွေချေးယူရင်တအားအလိန်ခံနေရပါတယ်။ဘာလေးစာဘာဖုန်းနံပါတ်မှမပါကြိုးတော့တော့ခံမရှိတာကိုယုံတာယုံတဲ့သူအပြစ်ပါ။ဒါပေမဲ့ VOA ကနေအသိပညာဖြန့်ဝေပေးစေခြင်းပါလေဗျာသူတို့လိန်တဲ့ပုံစံကဘာစာရွက်စာတန်းအတုဒါမှမဟုတ်အစ်စ်လှမ်းတောင်းပါတယ်ပြီးလို့ရှိရင်စာရွက်စာတန်းကြီးဆိုပြီးတော့လိန်တောင်းမြန်ပါတယ်မိတ္တူပို့ခိုင်းရင်ပြဿနာတိတ်မကြီးပါမဲ့အစ်စ်ကိုတောင်းတာယုံပြီးပေးလိုက်မိရင်အဲ့ဒါပြန်ရဖို့ကိုငွေအညစ်ခံရပြန်ရောလိန်ပုံလိန်နီးကတော့နိုင်ဂျီးရီးယားကလူတွေမလေးရှားမှာလိန်တယ်လို့မျိုးပါပဲဒါကိုအားလုံးသိရအောင်လေလိုင်းကနေမျှဝေပေးစေခြင်းပါလေဗျာ
ဒါတော့စာဝတ်နေရေးကြက်တဲနေတဲ့အချိန်မှာလိန်သူလှဲ့သူတွေလည်းပေါများလာပါတယ်လို့ရေးလာတဲ့သောရရှင်စာပါဟုတ်ပါတယ်အခုလိုစာဝတ်နေရေးကြက်တဲလို့လည်းလူကောင်းတွေလည်းလူဆိုးတွေဖြစ်ကုန်ကြတာတွေအများကြီးတွေ့ရပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီနေ့ဒီမှာရက်ချင်ပါတယ်ရှင်အားလုံးတွေပုံမှန်ကောင်းမွန်အဆင်ပြေတဲ့ဒီနေ့တစ်ပတ်စနိုင်ပါစေလို့တောင်းဆုပြုမိပါတယ်ကျွန်တော်တို့ပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတယ်ဖီဝီမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဖီဝီမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မဲသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြရပါရှင်။အခုဆက်ပြီးတော့သတင်းတွေကတုဒအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။မြန်မာစစ်တပ်အနေနဲ့အင်အားသုံးပြီးပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေတာတွေမပြောင်းလဲဘူးဆိုရင်နောက်ထပ်အရေးယူဖို့ခြေလှမ်းတွေအစဉ်သင့်ဖြစ်နေတဲ့အကြောင်း G7 အဖွဲ့ကြီးရဲ့နိုင်ငံခြားရေးဝန်ကြီးတွေပြောဆိုခဲ့တဲ့သတင်းတွေက G7 ဆိုတဲ့အဖွဲ့အစည်းကြီးအကြောင်းကိုမတ်ညိုညိုလင်းကသတင်းတွေကတုဒအစီအစဉ်မှာတင်ဆက်ထားပါရရှင်။
Had the chair of ASEAN here, that group of Southeast Asian nations, all standing up for those principles of open societies, human rights, democracy, and doing something about those.
The group of seven, or Jinyone G7, go, Yamaluro, Semu Taiti Nanganyalu, Amyazuga, Kobo, Yosu Javari. G7 မှာပါတဲ့နိုင်ငံတွေဆိုတာကလည်းကမ္ဘာပေါ်မှာချမ်းသာကြွယ်ဝပြီးစက်မှုအထွန်းအားဆုံးနိုင်ငံကြီးတွေဖြစ်နေလို့ပါပဲ G7 မှာကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ UK နဲ့ American ပြည်ထောင်စုတို့ပါဝင်ပါတယ်။နိုင်ငံ9နိုင်ငံကိုကိုယ်စားပြုတဲ့ G7 ဟာကမ္ဘာချမ်းသာကြွယ်ဝမှုရဲ့58%ရာခိုင်နှုန်းပိုင်ဆိုင်မှုရှိပြီးကမ္ဘာ GDP ရဲ့46%ရာခိုင်နှုန်းရှိပါတယ်။
ဒါအပြင်ကမ္ဘာလူဦးရေရဲ့ဆယ်ရာခိုင်နှုန်းရှိပါတယ်။လွတ်လပ်မှုလူအခွင့်အရေးဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုကျွဲဝချမ်းသာမှုနဲ့ရေရှည်တည်တံ့မှုတွေက G7 ရဲ့အဓိကစီးပင်းစည်းကမ်းနဲ့ကိုစားပြုခံယူချက်တွေဖြစ်တယ်လို့ဖော်ပြပါတယ်။G7 ရဲ့တမိုင်းကြောင်းကိုကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့နှစ်ပေါင်း40ကျော်1985ခုနှစ်ကပြင်သစ်အီတလီဂျပန် UK အနောက်ဂျာမနီနဲ့အမေရိကန်ပြည်ထောင်စုတို့ဟာနိုင်ငံရဲ့ခေါင်းဆောင်တွေတွေ့ဆုံပြီးစီးပွားရေးကိစ္စတွေပူးပေါင်းဆွေးနွေးအဖြေရှာဆောင်ရွက်နိုင်ဖို့ G6 ဆိုပြီးဖွဲ့စည်းခဲ့ကြပါတယ်။အဲ့ဒီနှစ်ထဲမှာပဲကနေဒါနိုင်ငံမှာပူးပေါင်းပါဝင်လာခဲ့ပြီး1998ခုနှစ်မှာတော့ရုရှားနိုင်ငံကပါပါဝင်ခဲ့တာကြောင့် G8 ဆိုပြီးခေါ်ဆိုလာကြပါတယ်။ဒါပေမဲ့လည်း2014ခုနှစ်မှာတော့ယူကရိန်းအရေးကြောင့်ရုရှားကို G8 ထဲကထုတ်ပယ်လိုက်တဲ့အတွက် G7 ဆိုပြီးဖြစ်သွားခဲ့ပါတယ်။2014ခုနှစ်ရုရှားနိုင်ငံဆိုရှီမြို့မှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲကိုလည်းပယ်ဖျက်လိုက်ပါတယ်။ဥရောပသမဂ္ဂကလည်း1989ခုနှစ်ထဲက G7 နဲ့ပတ်သက်မှုတွေရှိခဲ့ပြီး1989ခုနှစ်မှာပဲပထမဆုံးအကြိမ်ကျင်းပတဲ့ထိပ်သီးညီလာခံကိုဥရောပသမဂ္ဂကဖိတ်ကြားတာကြောင့်တည်ရောက်ခဲ့ပါတယ်။ပထမပိုင်းမှာဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဟာ G7 ထိပ်သီးဆွေးနွေးပွဲတွေကိုတည်ရောက်ခဲ့ပြီး2009ခုနှစ်ကစလို့ဥရောပကောင်စီရဲ့ဥက္ကဋ္ဌကပါ G7 ဆွေးနွေးပွဲတွေကိုတည်ရောက်ပါတယ်။G7 ရဲ့ဥက္ကဋ္ဌနေရာကိုတော့အဖွဲ့ဝင်9နိုင်ငံကတစ်နှစ်တစ်ကြိမ်အလှည့်ကြတာဝန်ယူရပါတယ်။အခု2021ခုနှစ်မှာ UK ကတာဝန်ယူထားပါတယ်။ G7 ရဲ့ဆွေးနွေးပွဲတွေမှာအဓိကအားဖြင့်ကမ္ဘာစီးပွားရေးဆိုင်ရာကိစ္စတွေ၊ဂျီနန်နဲ့သဘာဝလောင်စာ၊စွမ်းအင်ဆိုင်ရာ policy တွေနဲ့နိုင်ငံရေးဆိုင်ရာ policy တွေကိုအဓိကထားဆွေးနွေးကြတဲ့အပြင်ကမ္ဘာကြီးမှာအရေးပေါ်ဖြစ်ပေါ်လာတဲ့ကျန်းမာရေးတဘာဝပတ်ဝန်းကျင်ထိခိုက်မှုနဲ့ထိန်းသိမ်းမှုဆိုင်ရာအရေးကိစ္စတွေကိုလည်းအလေးထားဆွေးနွေးဆောင်ရွက်ကြပါတယ်။ HIV AIDS, TB ယောဂါနဲ့ငှက်ဖျားယောဂါတိုက်ဖျက်ရေးအတွက် Global Fund မှာ G7 ကရန်မုံငွေလှူဒါန်းမှုတွေကြောင့်2002ခုနှစ်ကစပြီးကမ္ဘာပေါ်ကလူပေါင်းသန်း20ကျော်ရဲ့အသက်တွေကိုကယ်ဆယ်နိုင်ခဲ့တယ်လို့လည်းဆိုပါတယ်ရှင်။
မညညိုလေးပုံမှန်တင်ဆက်ပေးနေတဲ့သတင်းတွေကတူတာအစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့ကဘာတဝမ်းကထူးခြားဆန်းပြတဲ့သတင်းတွေကိုလည်းစူးစီးတင်ဆက်ပေးပါဦးမယ်။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းတောင်ဘက်ကရွာလေးတူရမှာမိချောင်းကြီးတစ်ကောင်ကိုသာဖာနှစ်ယောက်ကျိုးခွင်းဆုပြီးတော့ဖမ်းလိုက်ကြပါရယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာတော့ပြီးခဲ့တဲ့သတင်းဘက်ကကျင်းပခဲ့တဲ့ကဘာရုပ်အစိုးဆုံးခွေးပြိုင်ပွဲမှာ Mr. Happy Face ဆိုတဲ့ခွေးကလေးအနိုင်ရသွားပါရယ်။ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုတော့ကိုငင်းချမ်းနဲ့အတူချမခင်ပြထွေးကတင်ပြပေးသွားပါမယ်။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းတောင်ဘက်ကရွာလေးတွေမှာမိချောင်းကြီးတစ်ကောင်ကိုရွာကန်သားဖာနှစ်ယောက်ကျိုးခွင်းဆုပြီးဖမ်းလိုက်ကြပါတယ်။လူတွေအတွက်လည်းအန္တရာယ်ရှိနေစဉ်လူနေမှုလုပ်ငန်းတွေလည်းအနှောက်အယှက်ဖြစ်လာနိုင်တဲ့အတွက်အခုလိုဖမ်းဖို့အရေးစွန်ဆုံးဖြတ်လိုက်ရတာလို့ဖားခင်ဖြစ်သူဥစမန်ကပြောပါတယ်။အသက်53နှစ်အရွယ်ဥစမန်နဲ့တားဖြစ်သူ14ပေကျော်တဲ့မိချောင်းကြီးကိုကျိုးအလုံးခတ်သေးသေးလေးနဲ့ဖမ်းတဲ့ဗီဒီယိုကဆိုရှယ်မီဒီယာမှာလူကြီးများသွားတာပါ။မိချောင်းကြီးကသူတို့ရွာမှာရှောက်သွားနေတာနှစ်ရက်လောက်အကြာမှာဖမ်းဖို့ဆုံးဖြတ်လိုက်တာလို့လည်းပြောပါရယ်။ဒီတိုင်းထားလိုက်လို့ကုန်းမော်တက်နေရင်လေကွင်းတွေစီလဲသွားလို့မရ။အရန်လဲအနေများမယ်။နောက်ပြီးကျွန်တော်တို့ဖမ်းလို့ရှိတဲ့မြောင်းတွေစီကိုရောက်သွားရင်လူတွေဒုက္ခရောက်မှာမို့ဖမ်းလိုက်ရတာပါလို့ပြောပါရယ်။မိချောင်းက14ပေကျော်အရှိရှိတယ်လို့ဒေသခံသဘာဝရင်းမြစ်ထိန်းသိမ်းရေးဌာနကပြောပါရယ်။အဲ့ဒီမိချောင်းကိုသူတို့ထရက်ကားနဲ့တဲပြီးတောထဲကိုပြန်လွှတ်ပေးလိုက်ပါရယ်ရှင်။
အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့အပတ်ကကျင်းပခဲ့တဲ့ကမ္ဘာရုပ်အစိုးဆုံးခွေးပြိုင်ပွဲမှာ Mr. Happy Face ဆိုတဲ့ခွေးလေးအနိုင်ရသွားပါတယ်။ကာယောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရပြီးအခုမှဒီပွဲကိုပြန်ကျင်းပနိုင်တာပါ။အရီဇိုနာပြည်နယ် Flagstaff မြို့ကအသက်48နှစ်အရွယ်ပိုင်ရှင်ဖြစ်သူဂျနက်တာဘနန်လီက Mr. Happy Face ရဲ့ပိုင်ရှင်ဖြစ်ပါတယ်။ကမ္ဘာရုပ်အစိုးဆုံးခွေးလေး Mr. Happy Face ကိုတလေးဆန်စောင်းလျှောက်ရေးဂေဟာကကဲတင်ထားတာဖြစ်ပြီးတော့သူ့အတွက်စိတ်ချမ်းသာမှုကိုပေးတဲ့အတွက်ကမ္ဘာချစ်စရာအကောင်းဆုံးခွေးကလေးဖြစ်တယ်လို့ပိုင်ရှင်ဖြစ်သူဘနန်လီကပြောပါရယ်ခွေးကလေးဟာအသက်18နှစ်ရှိနေပြီလို့ခန့်မှန်းရပြီးတော့အမွှေးမရှိတဲ့ခန္ဓာကိုယ်မှာဝက်ချံတွေပေါက်နေတဲ့အပြင်ခေါင်းဖြူဖြူမိုဟော့ပုံစံသဘင်နဲ့ခေါင်းဆောင်ဆောင်ခွေးကလေးဟာရှာလဲတစ်လစ်ထွက်နေတာပါဒီခွေးကလေးရုပ်ဆိုးတာကိုဒိုင်လူကြီးအကဲဖြတ်တွေရောပရိသတ်ကြီးကပါတညီတညွတ်ထဲလက်ခံပြီးပထမဆုပေးခဲ့ကြပါရယ်
ဝိုင်တန်ဆိုတဲ့အသက်6နှစ်အရွယ်ပေကနစ်ခွေးကလေးဟာဒုတိယဆုရသွားပြီးတော့ပထမရသွားတဲ့ခွေးကလေးနဲ့ပုံစံတူသလိုခေါင်းကအမွှေးတွေဟာခန္ဓာကိုယ်ထက်များနေပြီးသွားလည်းမရှိပါဘူးတတိယနေရာကိုတော့အသက်7နှစ်အရွယ်မန်ကီဆိုတဲ့ခွေးကလေးကရသွားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုနယူးယောက်မြို့က Riverside Fan ဦးရင်ထဲမှာပေါင်းမြက်တွေနဲ့အပင်တွေကိုရှင်းဖို့စိတ်တွေကိုအသုံးပြုနေပါတယ်ဓာတ်ရုပ်စည်းရည်တွေမတုံးပဲတောထနေတဲ့အပင်တွေနဲ့မြက်တွေကိုသဘာဝနီးအတိုင်းစိတ်တွေသုံးပြီးရှင်းတာပါ။နယူးယောက်ပြည်နယ် Ryback စိတ်ချံကစိတ်တွေဖြစ်ပြီးတော့စုစုပေါင်းအကောင့်20လောက်ကိုခေါ်လာတာပါ။ပေါင်းမြက်တွေနဲ့အပင်တွေကိုရှင်းပြရင်တော့ဒေသခံအပင်တွေနဲ့မြက်တွေကိုပြန်ဆိုင်ဖို့လည်းစီစဉ်ထားပါတယ်။ဒေသခံမျိုးရင်းအပင်တွေကမြေကြီးကိုပိုကောင်းကောင်းထိန်းထားနိုင်ပြီးတောရဲတိရစ္ဆာန်တွေအတွက်လည်းနေထိုင်စရာနေရာကောင်းကိုဖန်တီးပေးနိုင်ပါတယ်လို့Riverside ပန်းဦးရင်ထိမ့်သိရေးအဖွဲ့ယာယီဥက္ကဋ္ဌဂျွန်ဟာရူကပြောပါတယ်လူတွေအတွက်အန္တရာယ်ဖြစ်စေနိုင်တဲ့ poison ivy လိုအပင်တွေတခြားမလိုလားတဲ့အပင်တွေကိုစိတ်ကသိကြိုက်တယ်လို့လည်းပြောပါတယ်အဲ့ဒီစိတ်အကောင20ထဲမှာ4កောင်ဟာနွေရာသီ4လလုံးဒီပန်းကြံထဲမှာနေထိုင်မှာဖြစ်ပြီးတော့တဲ့ဧကကျဲတဲ့ပန်းကြံကိုရှင်းလင်းပေးမှာပါရှင
်အမေရိကန်နိုင်ငံမန်ဆာချူးဆက်ပြည်နယ်က Gloucester မြို့မှာပြီးခဲ့တဲ့အပတ်ကနှစ်စဉ်ကျင်းပမြန်ဖြစ်တဲ့ချောတိုင်းလျှောက်ပွဲကိုကျင်းပခဲ့ပါတယ်။ကတ်ယောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရပြီးမှအခုမှဒီပွဲကိုပြန်ကျင်းပနိုင်တာပါ။မြန်မာပြည်ကကျင်းပတဲ့ချောတိုင်းတပ်ပွဲတွေနဲ့မတူတာကတော့ချောတိုင်းကိုလေထဲမှာတဲတဲထောင်ထားတာမဟုတ်ပဲပင်လယ်ဘက်ကိုမျက်နှာမှုပြီးတော့အလေအားလိုက်ချထားတာပါ။အဲ့ဒီတိုင်ပေါ်မှာချောစီတွေတုံလိမ့်ထားပြီးတိုင်ထိပ်မှာတော့အလံဆိုင်ထားပါတယ်။အမေရိကန်ချောတိုင်းလျှောက်ပွဲမှာတော့အခွဲလိုက်အလံကိုရယူဖို့ကြိုးစားရတာမဟုတ်ပဲလူတယောက်ချင်းစီကချောတိုင်းကိုဖျက်ပြီးအလံကိုရအောင်ကြိုးစားရတာပါအခုလိုချောတိုင်းလျှောက်ပွဲဟာအီတလီနိုင်ငံကရွှေပြောင်းလာသူတွေရဲ့ဒလေထုံးစံဖြစ်နိုင်တယ်လို့ပါဝင်ရှင်ပြိုင်သူတဦးကပြောပါတယ်ဒီနှစ်မှာတော့အန်တိုနီနိုဗယ်လိုဆိုသူကအလံကိုရအောင်ယူနိုင်ခဲ့ပါတယ်အနိုင်ရသူအနေနဲ့ခြေထောက်နဲ့မြေကြီးထိစရာမလိုတဲ့အတွက်တခြားသူတွေကသူ့ကိုထမ်းပြီးမြို့ပတ်အောင်ပွဲခံခဲ့ပါတယ်ခင်ဗျာ
ကဘာတော်ကထူးခြားစံပြသတင်းတွေကိုကိုငင်းချက်နဲ့အတူတင်ဆက်ပေးကြရပါရှင်။ဒီစီစဉ်တဲ့အတူ VOE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းစောင်းပါတွေကိုတော့ VOE website စာမျက်နှာ burmese.voanews.com နဲ့ VOE ရဲ့ Facebook စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်လို့ရပါရှင်။အခုကတော့ဒီတင်းငွေတွေနေညာချမ်းအတွက်သတင်းချင်းချုပ်ကိုဦးတမောင်တန်းကပြောပြပေးပါမယ်ရှင်။
ယူကရိန်းနဲ့ဆက်ကရုရှားမျိုးတပြုတ်မှာပေါက်ကွဲခဲ့တဲ့အတွက်လူအနည်းဆုံး3ယောက်သေဆုံးသွားခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောပါတယ်။စစ်ရေးအရတုံ့ပြန်မှုဘယ်လိုကိုရော့မျိုးမှာအရက်သားတွေသေဆုံးရက်ဘက်အခြေခံအဆောက်အုံတွေပျက်စီးရတာဟာယူကရိန်းဘက်ကကြံ့ရတာဖြစ်ပြီးစစ်ရေးပါဝင်အပြင်းထန်ဆုံးပုံစံနဲ့တုံ့ပြန်မှုလိုတယ်လို့ရုရှားလွှတ်တော်အမတ်အန်ဒရီကစ်ဆာဆာက Instagram လူမှုစာမျက်နှာမှာတောင်းဆိုလိုက်ပါတယ်။ယူကရိန်းတာဝန်ရှိသူတွေဘက်ကတော့အစင်လာတိုင်းဘာမှပြောဆိုတာမရှိပါဘူး။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲနဲ့ဆိုင်တဲ့သတင်းချက်လက်တွေကိုရုရှားစစ်ရေးကနိုင်ငံအတွင်းကန့်သတ်ဖိနှိပ်နေတာကိုကြော်လာနိုင်မဲ့ software ကိုအမေရိကန်ကကြောထောက်နောက်ခံပေးထားတဲ့အဖွဲ့အစည်းတစ်ခုကရုရှားပြည်သူတွေကိုထောက်ပံ့ပေးနေတယ်လို့အဲ့ဒီအဖွဲ့ရဲ့ပြောကြားချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြလိုက်ပါတယ်။စစ်စုနှစ်စုအတွင်းဝေဖန်မှုတွေနဲ့ညှဉ်းပွားမှုတွေကြုံခဲ့ရပြီးတဲ့နောက်ယူကရိန်းစစ်ပွဲရဲ့တိုးအားနဲ့အတူပြည်ပဆိုင်ရာရာဇဝတ်မှုခုံရုံး ICC ဟာအနည်း20မြောက်နေ့ကိုတောက်ချန်နေကဆင်နွှဲလိုက်ပါတယ်။ရောမဗရိညင်လို့သိကြတဲ့စစ်ရာဇဝတ်မှုဆိုင်ရာသဘောတူညီချက်ကို1998မှာလက်မှတ်ရေးထိုးခဲ့ပြီး2002ခုနှစ်ဇွန်လတရနေ့မှာအကောင့်ထဲပို့ခဲ့တာပါ။
သတင်းချင်းချုပ်ကိုဥတီမောင်တန်းပြောပြပေးသွားတော့ပါရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညပိုင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမုံဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia နဲ့ TN1 တို့ဖြစ်ပါတယ်။ View American တန်ရဲ့တင်းငွေနေညအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တွေကနေထုတ်လွှင့်ပေးခဲ့တာပါ။ကျမတို့ရဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်။ကဘာနဲ့မြန်မာတော်ဝန်ကပြည်သူပြည်သားတွေအားလုံးကျန်းမာပေးခြင်းကြပါစေ။ကျွန်မခင်ဗျူထွေးပါရှင်။
This program has come to